Welcome to the Voice of America in Burmese.
Mingla nya cha ma shin. Bio American ta ya 2019 khu ni September la 9 ya cha da bri ni nya bai season 2 go American pi ran su myo ro Washington DC ga ni dai yai thau lwe ni ba bi. Line to meter 25 32 50 ne line lat meter 190 a pyin bio ye Facebook sa myat na bio e Burmese news ga ni pi lo le na sin nai ma le shin.ကျမခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့တင်းနေရမှာတော့ Hurricane Irma ရဲ့ဗိုလ်ချဲကဒိုမီနီကန်သမ္မတနိုင်ငံကိုဖြတ်တန်းနေပြီးပြင်းအားဆင့်၅ရှိရဲ့မုန်တိုင်းကြောင့်ထိခိုက်ပျက်စီးမှုတွေကြီးမားနေတယ်လို့ခန့်မှန်းနေပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကရွာတွေမှာမိရှုနေတဲ့တပ်ပုံတွေအင်တာနက်အွန်လိုင်းမှာပြန့်နှံ့နေရတဲ့ပတ်သက်ပြီးမှန်စုံစမ်းဖော်ထုတ်အရေးယူမဲ့အကြောင်းအစိုးရတာဝန်ရှိသူတွေကပြောလိုက်ပါတယ်ဒီလိုထိတဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုဝင်းမင်းနဲ့တူကြီးညာပေးမှာပါ
အခုညပိုင်းသတင်းလွှာတွေဆက်သွယ်မြင်းမြန်ချက်တွေထဲမှာရခိုင်ပြည်နယ်ဘက်ကနေအိနီချင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာနေသူတွေတို့လာပေမဲ့စနစ်တကျစီရင်ပြုစုထားတာတော့မရှိသေးတဲ့အကြောင်
း We're very careful to stress that these are estimates. These are not scientifically proven numbers that we can back 100% of their
UNHCR ပြောခွင့်ရသူရဲ့ပြောပြချက်နဲ့အတူနားဆရာမှဖြစ်တယ်လို့ပြိပခဖြစ်နေတဲ့ရခိုင်ပြည်နယ်အတွင်းနှစ်ဖက်အတိုင်းဝိုင်းကိုငြင်းချမ်းစွာအတူနေထိုင်ရေးကြိုးပမ်းဖို့တွားရောက်တဲ့ရခိုင်ဝင်ကြီးချုပ်နဲ့ဘာသာရေးခေါင်းဆောင်တွေကိုဒေသခံတွေကန့်ကွက်ဆန္ဒပြခဲ့ကြတာရခိုင်ဒေသတွင်းနေအိမ်တွေမိရှုခံရတဲ့အပေါ်မှာအငင်းပွားစရာဖြစ်နေတဲ့အခြေအနေတွေနဲ့အတူရခိုင်ဒေသထဲမှာဘယ်နိုင်ငံတကာစုံစမ်းစစ်ဆေးရေးကိုမှလက်ခံစစ်ဆေးခွင့်ပြုမှာမဟုတ်တဲ့အကြောင်းအမျိုးသားလုံခြုံရေးအကြံပေးပြောခဲ့တာကိုလည်းထုတ်လွှင့်ပေးသွားမှာပါအခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကပြောပြပါမယ်ရှင်
Hurricane Irma ရဲ့ဗိုလ်ချဲကဒိုမီနီကန်သမ္မတနိုင်ငံကိုဖြတ်တန်းနေပြီးပြင်းအားဆင့်၅ရှိရဲ့မုန်တိုင်းကြောင့်ထိခိုက်ပျက်စီးမှုတွေကြီးမားနေတယ်လို့မိုးလေဝသပညာရှင်တွေခန့်မှန်းထားကြပါတယ်။မုန်တိုင်းဗိုလ်ချဲကဒိုမီနီကန်ကမ်းရိုးတန်းကိုကျော်လွန်သွားပြီဖြစ်ပေမဲ့လေပြင်းမုန်တိုင်းနဲ့မိုးသီးထန်မှုတွေကြောင့်အထက်အနေဆိုးရွားလောက်တဲ့အထိခြေနေမှာရှိနေတယ်လို့ American မြို့သား Hurricane မုန်တိုင်းဌာနကပြောဆိုထားတာပါ။တနအီကိုအပြင်းထန်ဆုံးလေတိုက်နှုန်း295ကီလိုမီတာနဲ့ဖြတ်တန်းတက်ခတ်ခဲ့တဲ့ Irma Hurricane ကြောင့်ဘာဘူဒါကျွန်းမှာအနည်းဆုံးလူတဦးသေဆုံးပြီးစိမန်တန်ကျွန်းမှာတော့လူရှိဦးသေဆုံးခဲ့တာပါ။မုန်တိုင်းကနောက်ရက်နေ့ငယ်အတွင်းပြင်းအားဆင့်၄ကနေ၅အထိဆက်လက်ပြင်းထန်နေမှာဖြစ်တဲ့အကြောင်းလဲ American Hurricane မုန်တိုင်းဌာနကပြောပါရယ်။ပြင်သစ်ပြည်ရေးဝန်ကြီး George Colomb ကတော့ပြင်သစ်နဲ့ Dutch နိုင်ငံတို့ကပိုင်ဆိုင်တဲ့စိမန်တန်ကျွန်းမှာသေဆုံးသူရေအတွက်ပို့တိုးလာနိုင်တယ်လို့ပြောဆိုထားတာပါ။ Dutch ဆိုရတောင်ရှိသူတွေကထိခိုက်သေးဆုံးမှုနဲ့ပတ်သက်လို့သတင်းတွေမရသေးတဲ့အကြောင်းပြောပေမဲ့လေရင်ကွင်းနဲ့စိတ်ကန်းအပါဝင်ထိခိုက်ပျက်စီးမှုတွေအကြီးအကျယ်ရှိကြောင်းပြောဆိုထားပါတယ်။ညပိုင်းမှာမုန်တိုင်းဖြတ်တန်းခဲ့ရာအမေရိကန်ပိုင်းပေါ်တိုရီကိုမှာတော့လူတသန်းလောက်လက်စစ်မီးတွေပြတ်တောက်နေပြီးမီးပုံမှန်ပြန်ရဖို့6လလောက်အချိန်ယူရနိုင်တယ်လို့လည်းလက်စစ်ကုမ္ပဏီကခန့်မှန်းထားပါတယ်။သမ္မတဒေါ်နယ်ထရန့်ကတော့ပေါ်တိုရီကိုကျွန်းမှာအရေးပေါ်အခြေအနေကြေညာထားပါတယ်။
မြောက်ကိုရီးယားဘက်ကနျူကလ িয়ার ဆန့်သက်မှုကြောင့်ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ပိတ်ဆို့တံခတ်မှုတွေတိုးလို့မယ်ဆိုရင်တရုတ်အနေနဲ့ထောက်ခံမယ်လို့ပီကျင်းမှာဒီနေ့တရုတ်နိုင်ငံရဲ့ဝန်ကြီးကပြောလိုက်ပါတယ်။ဒါပေမဲ့လည်းတန်ခတ်အရေးယူပြီးဖိအားပေးနေတဲ့အခြားတစ်ဖက်မှာလည်းတွစ်ဆုံဆွေးနွေးဖြေရှာမဲ့လမ်းကြောင်းကိုကျင့်သုံးတင်ကြောင်းနိုင်ငံရဲ့ဝန်ကြီးဝန်ရီကဒီနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်။အခုလိုတန်ခတ်မှုတစ်တွေတိုးချမှတ်တာကြောင့်ကိုရီးယားကျွမ်းဆွေအတွင်းမှာတင်းမာမှုတွေအနည်းငယ်သာလျှော့ချနိုင်မယ်လို့မြောက်ကိုရီးယားရဲ့အရင်းနှီးဆုံးမဟာမိတ်နဲ့ကုန်သွယ်ပတ်နိုင်ငံဖြစ်တဲ့တရုတ်နိုင်ငံကပြောလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းမြောက်ကိုရီးယားပေါ်စီးရအရေးယူမဲ့အလားအလာနဲ့ပတ်သက်လို့မေးရမှာစောင့်ကြည့်ရမှာဖြစ်ပြီးစီးရအရေးယူမဲ့ကိစ္စကပထမရွေးချယ်မဲ့နည်းလမ်းမဟုတ်ဘူးလို့ပြန်ဖြေကြားခဲ့ပါတယ်။တရုတ်သမ္မတရှီကျင်းပင်နဲ့မနေ့ကတယ်လီဖုန်းဆက်ပြီးအခုလိုပြောကြားလိုက်ရမှာသမ္မတအင်ဗီဒါမှာမစ္စတာထရမ့်ကပြောလိုက်တာပါ။သမ္မတရှီနဲ့မြောက်ကိုရီးယားရေးဆွေးနွေးခဲ့သလားလို့ VOA သတင်းတောက်ကမေးရမှာတော့မြောက်ကိုရီးယားကိစ္စအတွက်သမ္မတရှီအနေနဲ့တခုခုလုပ်လို့ကြောင်းဒါပေမဲ့သူအနေနဲ့လုံနိုင်စွမ်းရှိမရှိဆိုတာကိုတော့မသိကြောင်းသမ္မတထရန့်ကပြန်လည်ဖြေကြားခဲ့ပါတယ်။ဒါအပြင်သမ္မတရှီနယ်ပြုမှုလည်လင်းဆွေးနွေးနိုင်ခဲ့ကြောင်းဆွေးနွေးမှုဟာအားရစရာကောင်းပြီးအချိန်လဲအတော်ကြာခဲ့ပြီးမကြာခင်လဲထပ်ဆွေးနွေးဖို့ရှိနေတယ်လို့သမ္မတထရန့်ကပြောပါတယ်။အခုလိုအချိန်မှာရုရှားသမ္မတဗလာဒီမာပူတင်ကတော့မြောက်ကိုရီးယားပြည်ထောင်စုအတွက်ဆွေးနွေးပွဲတွေပြန်ဆောက်ဖို့တောင်းဆိုလိုက်ပြီးပိတ်ဆို့ဖိအားပေးတာတွေကအဖြေမဟုတ်ဘူးလို့ပြောလိုက်ပါတယ်ခင်ဗျာ။
မြောက်ကိုရီးယားရဲ့ကြီးထွားလာနေတဲ့ချင်းကြောက်မှုတွေကနေကာကွယ်ဖို့တောင်ကိုရီးယားရွာတရွာမှာအမေရိကန်ရဲ့အစစ်မြင့်သက်တုံးကွင်းတုံးစနစ်ချထားမဲ့အစီအစဉ်ကိုဆန့်ကျင်ဆန္ဒပြတဲ့ရွာသားတွေနဲ့ရဲတပ်ဖွဲ့တွေထိတဲ့ရင်ဆိုင်တိုးခဲ့ကြပါတယ်။သက်တုံးကွင်းတုံးစနစ်တပ်ဆင်ထားတဲ့ ကောက်ခွင်းဟောင်းတွဲရလမ်းကိုပိတ်ဆို့ဆန္ဒပြသူရာဝောင်းမြတ်စွာကိုဖယ်ရှားဖို့အတွက်ကိုတော့ထောင်နဲ့ချီရဲ့ရတပ်ဖွဲ့ဝင်တွေကိုဆီလုခဲ့တာပါ။တကယ်ရောကြောင့်ရတပ်ဖွဲ့ဝင်6ဦးပါဝင်လူပေါင်း38ဦးထံရကြောင်းလဲစီယွန်ကျွန်းဒေသအာဏာပိုင်2ကဒီကနေ့ပဲပြောဆိုခဲ့ပါတယ်။သက်ဒွန်ကွင်းတို့စနစ်ရဲ့အစ်စ်မြင့်ရေဒါစနစ်ကပြင်းထန်တာကြောင့်လူရီရဲ့ကျန်းမာရေးကိုထိခိုက်နိုင်တယ်ဆိုတဲ့ကောလာဟလတွေနဲ့မြောက်ကိုရီးယားကပြစ်မှတ်ထားတိုက်ခိုက်လာနိုင်ခြေရှိတဲ့ပေါ်စိုးရင်ကြတာကြောင့်ဒေသခံတွေဆန္ဒပြခဲ့တာပါ။ဒေါ်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကတော့မြောက်ကိုရီးယားရဲ့ကြီးထွားလာနေတဲ့ချင်းချောက်မှုတွေကိုတုံ့ပြန်ဖို့သက်ဒွန်ကွင်းတို့စနစ်တဆင်ဘောကမဖြစ်မနေလိုအပ်ကြောင်းပြောဆိုထားပါတယ
်။ Israel တွေကစီးရီးယားနိုင်ငံ Masyaf မြို့နာကစစ်စခန်းတွေကိုဒီမနက်အစောပိုင်းတိုက်ခိုက်ခဲ့တာကြောင့်စစ်သားနှုတ်သေးဆုံးပြီးအပြက်စီးတွေကျုံခဲ့ရတယ်လို့စီးရီးယားချီချက်ကထုတ်ပြောလိုက်ပါတယ်။ဒီစီးရီးယားတပ်ရဲ့ကြေညာချက်ထင်ပါပဲ Israel တပ်တွေအနေနဲ့ Lebanon နိုင်ငံလေပိုင်းနဲ့ထက်ကနေပြီးမစ်ဆိုင်းဒုံးကျည်တွေနဲ့အခုလိုပြတ်ထည့်ခဲ့တာဖြစ်တယ်လို့ဖော်ပြထားပါတယ်။တကယ်တော့ Masyaf မြို့ဟာစီးရီးယားလက်ဗနွန်နယ်စပ်မြောက်ဘက်25မိုင်နီးပါးမှာရှိတဲ့မြေတဲပင်လယ်နားကဟာမာပြည်နယ်ထဲမှာရှိတာပါအခုလိုတိုက်ခိုက်ခဲ့မှုကြောင့်အန်ဒီရဲ့ပြင်လှတဲ့ပြန်လည်တိုက်ခိုက်မှုတွေနဲ့စစ်ရေးတင်မာမှုတွေဖြစ်လာပြီးဒေသရင်းလုံခြုံရေးနဲ့တည်ငြိမ်မှုကိုထိခိုက်စေနိုင်တယ်လို့စီးရီးယားစစ်တပ်ကသတိပေးလိုက်ပါတယ်အစ္စရေးစစ်တပ်ဘက်ကတော့ဒီတိုက်ခိုက်မှုအပေါ်တစုံတရာပြောကြားတာချင်းမရှိသေးပါဘူးခင်ဗျာ
American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
view american တမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံကမတူးမငင်းချင်းတွေကြုံနေရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာအိမ်တွေကိုမီးရှို့နေတဲ့တပ်ပုံတွေ internet online ပေါ်မှာပြန့်နှံ့နေရတဲ့ပတ်သက်လို့မှန်မှန်မှန်စုံစမ်းဖော်ထုတ်အရေးယူမှဖြစ်ကြောင်းအစိုးရတာဝန်ရှိသူတူကပြောဆိုလိုက်ပါတယ်။မီးရှို့မှုကိုဖုန်းကင်မရာနဲ့ရိုက်ကူးခဲ့သူစုစုကိုလည်းခရိုင်ရဲတပ်ပုံကစစ်ဆေးနေပြီးတပ်ပုံမှာပါဝင်သူတွေကိုဖော်ထုတ်ဖို့ကြိုးစားနေတယ်လို့နိုင်ငံတော်တိုင်ပင်ခံရုပ်ပြောခွင့်ရသူဦးစောထေးက Facebook စာမျက်နှာမှာပြောဆိုခဲ့တာပါ။မောင်တော်မျိုးနယ်ကကြေးရွာတစ်ခုမှာအိမ်တွေကိုမီးရှို့နေတယ်လို့ဆိုတဲ့တန်တရားဖြစ်စရာတပ်ပုံတွေကတော့ internet လူမှုကွန်ရက်တွေမှာအကြီးအကျယ်ပြန့်နှံ့ခဲ့ပြီးမွတ်စလင်တွေကကိုယ့်ဘာသာမီးတင်ရှို့နေတာလို့လည်းပြောဆိုနေကြတာပါ။မြန်မာဆိုရပြောခွင့်ရသူဦးစောထေးကတော့လောက်ကျံပြီးမီးရှို့မှုဖြစ်တဲ့ဆိုရင်ပတ်သက်သူတွေကိုဖော်ထုတ်ရေးယူမှဖြစ်ကြောင်းပြောဆိုထားပါတယ်။ AP သတင်းတော့ပုံမှာတော့မောင်တော်ဒေသကအခြေအနေတွေကိုသတင်းယူဖို့ဖိတ်ကြားခံရတဲ့ဒင်းတော်20ရောက်ရရှိခဲ့တဲ့ကြေးရွာတချို့ကမီးလောင်မှုတွေမှာဒေသခံမွတ်စလင်တွေကမီးရှို့မှုတွေကျူးလွန်ခဲ့တယ်လို့အာဏာပိုင်တွေရဲ့ပြောဆိုမှုတွေကတန်တရားဖြစ်စရာတွေတွေ့ရတဲ့အကြောင်းဖော်ပြခဲ့တာပါ။နိုင်ငံတော်တမင်ငယ်ပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကတော့ရခိုင်ပြည်နယ်ကပိပကတ်တွေနဲ့ပတ်သက်လို့သတင်းမှားတွေအကြီးအကျယ်ထွက်ပေါ်နေကြောင်းပြောဆိုထားပါတယ်။ရခိုင်ပြည်နယ်ကအကြမ်းဖက်မှုတွေကြောင့်အင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာသူတသိန်းခွဲလောက်ထိရှိနေပြီလို့ကုလသမဂ္ဂကပြောဆိုထားတဲ့အတွက်နိုင်ငံကသံဝန်ကစိုးရိမ်မခင်းတဲ့သဘောထားတွေထွက်ပေါ်နေချိန်တူရကီသမ္မတရီချစ်တာရဲ့အာရဝါနဲ့တယ်လီဖုန်းဆက်ပြောဆိုရမှာဒေါ်ဆန်းစုကြည်ကမှတ်ချက်ပေးပြောဆိုခဲ့တာလည်းဖြစ်ပါတယ်။
အကြသေးခင်ကဆလို့ကြမ်းဖက်မှုတွေတချော့ပြန်ကြီးထွားလာနေတဲ့ရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်ရတဲ့အကြောင်း American Congress လွှတ်တော်ထိပ်တန်းတာဝန်ရှိသူတူကထုတ်ပြောလိုက်တယ်လို့သမ္မတအင်ပီရိုကလည်းအနီးကပ်စောင့်ကြည့်နေတယ်လို့ပြောလိုက်ပါတယ်။ American အောက်လွှတ်တော်နိုင်ငံခြားရေးရာကော်မတီဥက္ကဋ္ဌ Ed Rice ရဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ထံပေးပို့တဲ့စာထဲမှာမြန်မာစစ်ဟောင်းနဲ့စစ်တပ်အနေနဲ့လူမျိုးဘာသာမခွဲခြားပဲမြန်မာပြည်သူတွေကိုကာကွယ်ဖို့တာဝန်ရှိကြောင်းနဲ့လူနည်းစုတွေပေါ်ကျူးလွန်နေတဲ့အခုနောက်ဆုံးရက်ဆက်တဲ့လို့ရတွေကိုရတန်းကရက်ဖို့တောင်းဆိုလိုက်တာပါ။ရ ेंजर တွေပါဝင်မြန်မာပြည်သူတွေရဲ့အခြေခံလူခွင့်ရေးတွေကိုအကာအကွယ်မပေးနိုင်သမျှမျှော်လင့်ထားသလိုအောင်မြင်မှုတွေရနိုင်မှာမဟုတ်ကြောင်းလဲ Republican ကိုယ်စားလှယ် Rice ရဲ့စာထဲမှာဖော်ပြထားပါတယ်။မြန်မာအာဏာပိုင်တွေဘက်ကတော့ပဋိပက္ခဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာအများစုနေထိုင်ကြတဲ့ရ ेंजर မွတ်စလင်တွေကိုဘင်္ဂါလီတွေဖြစ်နေတာအတိမပြုလက်ခံထားပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတော့နိုင်ငံအတွင်းမှာရှိနေသူတွေဟာနိုင်ငံသားဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေကာကွယ်စောင့်ရှောက်ပေးဖို့တာဝန်ရှိတာကြောင့်ပဋိပက္ခဖြစ်ရာဒေသကလူအလုံးကိုစောင့်ရှောက်ကူညီနိုင်အောင်အတက်နိုင်ဆုံးကြိုးပမ်းနေတဲ့ကြောင်းအိန္ဒိယသတင်းဌာန ANN ကိုပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတအင်မီတော်ကလည်းမနေ့တုန်းကပဲရခိုင်ပြည်နယ်ကအခြေအနေတွေနဲ့ပတ်သက်လို့အနီးကပ်စောင့်ကြည့်နေကြောင်းအင်မီတော်မှလွတ်တဲ့သတင်းစာရှင်းလင်းပွဲတွင်ပြောခွင့်ရသူဆာရာဟက်ကာဘီစင်တာစ်ကထုတ်ပြောခဲ့ပါတယ်ခင်ဗျာ။
အင်းဒီနိုင်ငံမွန်ဘိုင်းမြို့မှာလူပေါင်း250ကျော်သေဆုံးခဲ့တဲ့1993ခုနှစ်ဘုံးကွက်တိုက်ခိုက်မှုမှာပါဝင်ခဲ့သူနှုတ်ကိုအိန္ဒိယတရားရုံးကဒီကနေ့ပဲတည်ရန်စီရင်ချက်ချမှတ်လိုက်ပါတယ်။ ဘုံခွဲတိုက်ခိုက်မှုမှာပူပေါင်းကြံစည်မှုနဲ့ Faros Abdul Rashid Khan နဲ့တာဟီအမားချန်တို့နှစ်ဦးကိုတည်ထောင်အဖြစ်ပေးလိုက်တာပါ။တိုက်ခိုက်မှုမှာအထက်ကပါဝင်ပတ်သက်သူတတိယမြောက်နောက်တစ်ဦးဖြစ်တဲ့အဘူဆလမ်ကိုတော့တတိယရုံးအဖြစ်ပေးလိုက်ပါတယ်။တိုက်ခိုက်မှုအပြီးမှာကြာမှာပဲအိန္ဒိယကနေထွက်ပြေးသွားတဲ့ဆလမ်ကိုတော့တည်ထောင်အဖြစ်မပေးဖို့သဘောတူညီချက်နဲ့ပေါ်တူဂီနိုင်ငံကနေအိန္ဒိယကိုပြန်ပို့ပေးထားတာပါ။ခါရီမူလာခန်ဆိုသူကိုလည်းတတိယရုံးစီရင်ချက်ချခဲ့တယ်လို့၅ရက်မြောက်နောက်တစ်ဦးကိုတော့ထောင်နဲ့ဆင်နစ်အဖြစ်ပေးခဲ့ပါတယ်။ပြေးပေးခံရသူ၅ဦးဟာစီဝိုင်းချက်ချမွန်ဘိုင်းမြို့က Stock Exchange လူစီကားရဈေးတွေနဲ့ကျန်ငါးဝင်အဆင့် Hotel တစ်ခုပါဝင်ထင်ရှားတဲ့နေရာတွေကိုပြင်းထန်တဲ့ဘုံ73လုံးနဲ့အကွက်ချက်ချကားဘုံခွက်တိုက်ခိုက်မှုတွေဖမ်းဆီးအေးအေးယူခံခဲ့တာပါ။တစ်မျိုးလုံးအကြီးကျယ်တလုံးခဲ့ရတဲ့နှစ်နာရီကြာဖြစ်ရအတွင်းလူပေါင်း900ကျော်လဲတန်ရာရရှိခဲ့ကြပါတယ
်။အမေရိကန်သမ္မတရွေးကောက်ပွဲအတွက်နိုင်ငံရေးလှုပ်ရှားမှုတွေမှာရုရှားနိုင်ငံကဆက်နွယ်ပတ်သက်မှုတွေရှိခဲ့တဲ့ကြောင်း Facebook Internet လူမှုကွန်ရက်ကထုတ်ပြောလိုက်ပါတယ်။Facebook ရဲ့ကိုပိုင်စုံစမ်းစစ်ဆေးမှုတွေအတွင်း Facebook ဘော်ကနိုင်ငံကြီးကြော်ညာစာထောင်ပေါင်းများစွာကိုဖန်တီးခဲ့တဲ့ account တွေစာမျက်နှာတွေကရုရှားနိုင်ငံနဲ့ဆက်သွယ်နေတာကိုတွေ့ရှိခဲ့ကြတာပါ Facebook ရဲ့ဖော်ထုတ်မှုကြောင့်ပြီးခဲ့တဲ့နှစ် American သမ္မတရွေးကောက်ပွဲမှာရုရှားကကြားဝင်စွပ်ဖက်ခဲ့မှုပေါ်စိုးရိမ်မကင်းမှုတွေပုံမှုကြီးထွားလာခဲ့ပါတယ်ကြော်ညာတွေအတွက်ဒေါ်လာ3000လောက်အကုန်ကျခံသုံးစွဲခဲ့တဲ့ Facebook account တွေဟာရုရှားအစိုးရကိုလူလားတဲ့သဘောထားအမြင်တွေအားကောင်းလာအောင်အကောင့်တွေသုံးပြီးလုပ်တဲ့နေရာမှာလူသိများတဲ့ရုရှားနိုင်ငံစိန့်ပီတာစဘတ်မြို့ကအခြေစိုက်အဖွဲ့ကြီးတစ်ခုနဲ့ဆက်သွယ်နေတာတွေ့ရှိခဲ့ရတာဖြစ်ပါတယ်ခင်ဗျာ Direct from Washington The
Voice of America The VOA ကြာသပတေးနေ့ညပိုင်းထိတ်တဲရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ပြောပြပေးသွားတာပါရှင်အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဇက်တိုက်နားဆင်ရပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းပြည်ပခန့်တွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးနေရတဲ့ဒုက္ခသည်တွေနဲ့ပတ်သက်လို့နိုင်ငံတကာရဲ့ဖိအားတွေရင်ဆိုင်နေရတဲ့အချိန်မှာပဲအဲ့ဒီဒုက္ခသည်တွေအတွက်အကူအညီတွေအတက်နိုင်ဆုံးပေးနေတဲ့အကြောင်းမြန်မာအစိုးရတာဝန်ရှိသူတွေကပြောပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ကြတဲ့ဒုက္ခသည်တွေအတွက်လည်းအကူအညီပေးဖို့လှိလာစုံစမ်းနေကြောင်းပြောပါရယ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကတော့ရက်ဘင်္ဂလားဒေသဘက်ကိုထွက်ပြေးလာတဲ့ဒုက္ခသည်အရေအတွက်ဟာတသိန်းခွဲကျော်သွားပြီလို့ပြောပါရယ်ရခိုင်ဒေသဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေကိုမခင်ဖြူထွေးကစုံစမ်းမေးမြန်းတင်ပြထားပါရရှင
်ရခိုင်ဒေသအကြံဖက်ပြိပက္ခတွေကြောင့်အိုးဝင်စွန့်ခွာထွက်ပြေးနေကြတဲ့ဒုက္ခသည်တွေကိုပြည်내အစိုးရနဲ့ပူးပေါင်းပြီးကူညီတွေထိရရောက်ပေးနိုင်အောင်စီစဉ်ဆောင်ရွက်နေတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်내နေရာချထားရေးပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါရယ်အကြံဖတ်မှုအခြေအနေတွေကြောင့်ပြည်내အတွင်းဒုက္ခခံစားနေရသူဘယ်သူကိုမဆိုလိုအပ်တဲ့အကူအညီတွေပေးနိုင်အောင်ဆောင်ရွက်ပေးနေတယ်လို့သူကပြောပါတယ်
။ကူညီပေးတဲ့နေရာမှာအားလုံးကိုကူညီလို့ရအောင်ဆိုတာကတော့အကြံဖတ်ဟုတ်တော့ကျွန်တော်အကြံဖတ်ကတော့ကျွန်တော်အပြစ်လို့မရဘူးသို့တော်လည်းအဲဒီပြည်내အတွင်းမှာရှိတဲ့ဒုက္ခခံစားနေရတဲ့အားလုံးကျွန်တော်အတွက်ကိုတော့ကျွန်တော်နေရကူညီဖို့အတွက်ကိုအစီအစဉ်ကြီးဆောင်ရွက်နေတယ်။အဲ့လိုဆောင်ရွက်တော့ကျွန်တော်နိုင်ငံကိုပြည်နာရှင်နိုင်ငံကြီးကနေပြီးတော့အကူအညီပေးဖို့ဆိုပြီးတော့ကမ်းလှမ်းလာရှိတယ်။ဒါမျိုးတွေနဲ့ကျွန်တော်တို့ကနေပြီးတော့ဒီ Red Cross Movement တခုအနေနဲ့ကျွန်တော်တို့ဒီကူညီဆောင်ရွက်ဖို့ဆိုပြီးတော့ကျွန်တော်တို့ဒီအစိုးရကနေဦးဆောင်တာပေါ့နော်။အဲ့ဒါတရားကိုကျွန်တော်တို့ဆောင်ရွက်နေတယ်။အဲ့ဒါကတော့ညီနိုင်ရုံပဲပေါ့နော်။အခုစီဝေးတွေလုပ်တာပေါ့။အခုမကြခင်အခုလည်းဒီနေ့လည်းလုပ်နေတယ်။အခုနောက်ပြင်လည်းတခုကျွန်တော်တို့စီဝေးဆက်ဆံရှိပါ
။ရခိုင်မြောက်ပိုင်းစံဖတ်မှုတွေကြောင့်စစ်တွေနဲ့တခြားမျိုးတွေရှိရာကိုထွက်ပြေးလာတဲ့ဒုက္ခသည်တွေရှိသလိုနေဆက်ဒေသတွေမှာထွက်ပြေးတင်းရှောင်နေကြတဲ့သူတွေနဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံတဲထွက်ပြေးခဲ့ကြသူတွေလည်းရှိပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကတော့ပြီးခဲ့တဲ့လ25ရက်နေ့ကစလို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးလာသူဒုက္ခသည်36,400ရှိသွားပြီလို့ခန့်မှန်းပြောဆိုထားပါတယ်။ဒါဟာခန့်မှန်းချက်သာဖြစ်ပြီးတော့ဒုက္ခသည်တွေကိုစစ်စစ်ပြီးစနစ်တကျစည်ရင်ပြုစုကာယူနိုင်တဲ့အခြေအနေတော့မဟုတ်ဘူးလို့ UNHCR ပြောခွင့်ရ Vivian Tan ကပြောပါတယ်
။ Well, the number of new arrivals that we're working with it has been increasing every day, but we're very careful
stress that these are estimates. တက်ထပ်ပြီးရောက်လာရတဲ့သူတွေအများကြီးရှိတယ်။အရေးအတွက်ကတော့နေတိုင်းကိုတိုးနေတာပဲ။ဒါမဲ့လည်းအရေးအတွက်ကခံမှန်းလို့ပဲရပါတယ်။သိပ္ပံနီးကြရာခိုင်နှုန်းပြအစင်းပြုစုထားတာမဟုတ်ပါဘူး။ဒါကိုတော့ကျမတို့အများတန်းသတိပေးပြီးတော့ထောက်ပြပါတယ်။လက်ရှိဒုက္ခသည်စခန်းတွေမှာရှိနေပြီးသားအရေးအတွက်ပြီးတော့ဒေသခံလူမှုအတိုင်းဝိုင်းတွေမှာရှိနေတဲ့သူတွေဒါတွေကိုကြည့်ပြီးတော့ဒီအစ်စ်ရောက်လာတဲ့အရေးအတွက်ကိုခံမှန်းရတာပါ။ဒီထဲမှာကျမတို့မသိသေးတဲ့သူတွေနေဆက်တွေမှာဆက်ပြီးတော့ပြိမိနေတဲ့သူတွေလည်းရှိနိုင်ပါတယ်။လက်ရှိကျမတို့ခံမှန်းတဲ့အရေးအတွက်ကတော့ 36,400 မှာတကယ်တမ်းဒုက္ခသည်တွေကိုစနစ်တကျအစီအစစ်ပြီးတော့စီရင်ပြုစုနိုင်တဲ့အခြေအနေမျိုးရှိမယ်ဆိုရင်တော့အရေးအတွက်ပို့ပြီးတော့တိတိကျကျသိရပါလိမ့်မယ်။အစ်စ်ရောက်လာတဲ့သူတွေထဲမှာဒုက္ခသည်တွေအပြင်တခြားဘယ်လိုလူတွေရောနှောပါနေလဲဆိုတာကိုလည်းစီစစ်နိုင်ပါတယ်။ ဒါကြောင့်မလို့ဒီလိုမျိုးစည်ရင်စည်စစ်ကောက်ယူတာတွေလုံနိုင်အောင်လို့အစိုးရအာဏာပိုင်တွေကိုကျမတို့တိုက်တွန်းတောင်းဆိုပြီးတော့လုံနိုင်မှုလည်းမျှော်လင့်ပါတယ်ရှင်
UNHCR ကမှန်းထားသလိုနေဆက်ဖြတ်ကျော်ထွက်ပြေးနေတဲ့ဒုက္ခသည်တထောင်ခွဲကျော်ရှိတဲ့ဆူရာနဲ့ပတ်သက်ပြီးမြန်မာဆိုရဘက်ကလည်းဒီစီးရင်တွေကိုလေ့လာစုံစမ်းနေပြီးတော့ဒုက္ခရောက်နေသူတွေကိုကူညီပေးနိုင်ဖို့ကြိုးစားနေတယ်လို့ဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ
်။ပြန်ပြီးတော့စီစစ်ရမှာပေါ့နော်။အခုလက်တော်ကတော့ကျွန်တော်တို့ကနေပြီးတော့အခုလက်ရှိကျွန်တော်တို့နိုင်ငံမှာရဲ့နော်နေဆက်ကိုလည်းရောက်နေတယ်လို့ပြောတော့ဒီစီးရင်တွေကိုကျွန်တော်အနေနဲ့လေ့လာစုံစမ်းနေတယ်။အဲ့တော့နေဆက်ကိုရောက်နေတဲ့လူတွေလည်းရှိရဲ့။နောက်ပြီးတော့ပြည်နယ်တွင်းမှာလည်းအဲ့လိုပဲဟိုဒုက္ခရောက်တဲ့လူတွေရှိတယ်ပေါ့ဒါတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဟိုဘယ်လိုကူညီဆောင်ရမလဲဆိုတဲ့ဟာတွေအတွက်ကိုအခုကျွန်တော်တို့စီးဝေးနေတာလေဆိုတော့အဲ့ဒီလူတွေအကုန်လုံးကိုကျွန်တော်တို့ကနေပြီးတော့ကူညီထောက်ပံ့တာကြီးလုပ်နေတယ်လုပ်မယ်လေအဲ့ဒီအစီအစဉ်ကြီးကျွမ်းနေအခုလည်းလုပ်နေတယ်နောက်ပြီးတော့ဒီတက်ပို့ပြီးတော့ကဲဟိုကြေကြေပြန့်ပြန့်ကြေကြေပြန့်ပြန့်ဆိုတာလေဟိုထိထိရောက်ရောက်ဆောင်ရွက်နိုင်ဖို့ဆိုပြီးကျွန်တော်တို့အစီအစဉ်ကြီးလုပ်နေ
ဒုက္ခသည်တွေအရေးနဲ့လူသားချင်းစာနာကူညီရေးကိစ္စရပ်တွေကိုကံ့တွယ်ဖြစ်ရှင်ဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာခေါင်းဆောင်တွေကလည်းမြန်မာအစိုးရကိုဖိအားပေးတာတွေရှိနေတာပါဗြိတိန်နိုင်ငံသားရေးဝန်ကြီးဘော်ရစ်ဂျွန်ဆန်ကဒုက္ခသည်တွေအခုလိုထွက်ပြေးနေရတဲ့အခြေအနေနဲ့ပတ်သက်လို့မြန်မာစစ်တပ်ရဲ့လုပ်ရပ်တွေကိုဟန့်တားဖို့ဒေါက်တာဆန်းစုကြည်ကိုတိုက်တွန်းခဲ့ပါတယ
် I think it's very important that to stress that what is happening in Rakhine is unacceptable thatthe treatment of the rohingya
ဒီကိစ္စတွေဖြစ်ပျက်နေတဲ့အခြေအနေတွေဟာဘလို့မှလက်ခံနိုင်စရာမရှိဘူးဆိုတာကို PRP ထောက်ပြဖို့အင်မတန်ကိုအရေးကြီးပါတယ် Rohingya တွေအပေါ်မှာပြုမှုနေတာတွေဟာလက်ခံနိုင်စရာမရှိပါဘူးဒီအခြေအနေကိုဟန်တားဖို့ဒေါန်ဆန်းစုကြည်အနေနဲ့မြန်မာစစ်တပ်ရဲ့လှုပ်ဆောင်မှုတွေကိုကြားဝင် PR ပေးနိုင်လိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ
်အခုဒုက္ခသည်တွေအတွက်ဗြိတိန်အစိုးရကအကူအညီတွေပေးသွားမယ်လို့လည်းဝန်ကြီး Boris Johnson ကပြောပါတယ်မြန်မာနိုင်ငံရှေ့ဆက်တိုးတက်ရေးအတွက်ကိုလည်းအရက်သားဆူရောက်ကိုဆက်လက်ကူညီပံ့ပိုးသွားမှာဖြစ်ပြီးတော့လက်ရှိဖြစ်ပွားနေတဲ့ပြည်ပခါကိုစစ်တပ်ကအသုံးချပြီးအာဏာပြန်သိမ်းတာမျိုးမဖြစ်ဖို့လိုအပ်တယ်လို့လည်းသူကပြောသွားပါတယ်။ဩဂတ်စ်လ25ရက်နေ့အကြမ်းဖက်တိုက်ခိုက်ခံရမှုနောက်ပိုင်းရခိုင်မောင်းတော်ခရိုင်တစ်ခုလုံးကိုစစ်စီရင်နေမည်အဖြစ်သတ်မှတ်ပြီးတော့မြန်မာလုံခြုံရေးတပ်ဖွဲ့တွေကနေမြေရှင်းလေးဆောင်ရွက်နေတာဖြစ်ပါတယ်။နိုင်ငံတကာတိုင်ဝမ်ကတော့အကြမ်းဖက်သမားတွေကိုနှိမ်နင်းတဲ့ဒီစစ်စီရင်ရေးတွေကိုအရက်သားထိခိုက်မှုတွေမရှိအောင်ထိနေသိမ်းသိမ်းလှုပ်ဆောင်ဖို့တိုက်တွန်းနေပါတယ်ရှင်။
မကင်ပြူထွေးပြပြသွားတာပါရှင်။ရခိုင်ပြည်နယ်မြောက်ပိုင်းကအကြမ်းဖက်တိုက်ခိုက်မှုတွေအတွင်းတီးခြားအတီမပြူနိုင်တဲ့သတင်းတွေကအင်တာနက်လူမှုကွန်ရက်တွေမှာပြန့်နှံ့နေပါတယ်။ရခိုင်ဒေသတွင်ပြာကျနေတဲ့ရွာပေါင်းများစွာအတွက်လက်သက်တရခန့်အဖြစ်တစ်ဖက်နဲ့တစ်ဖက်လည်းအပြစ်ဖို့နေကြသလိုမြမအစိုးရကလည်းအခုလိုသတင်းမှားတွေထွက်နေတာကိုအပြစ်တင်လိုက်ပြီးစုံစမ်းအရေးယူသွားဖို့ပြောထားပါတယ်။ဒါပေမဲ့သတင်းမှားတွေပြန့်နေရတာဟာမြေပြင်ခြေနေမှန်ကိုလွတ်လပ်စွာသတင်းယူခွင့်မရတဲ့အတွက်ကြောင့်ဆိုတဲ့သုံးသပ်မှုတွေလည်းရှိနေတဲ့အကြောင်းမတ်တင်ဂီထိုက်ကစူးစီးပြထားပါရရှင်
အကျန်းဖတ်မှုတွေဖြစ်နေစေရခိုင်ပြည်နယ်မောင်တော်မြို့နယ်အလဲတန်းကျော်ရွာကိုဒီကနေ့ပြည်တွင်းပြည်ပမီဒီယာအဖွဲ့ဝင်နှစ်ဒါဇင်လောက်လုံခြုံရေးအဆောက်အအုံနဲ့ကွင်းစင်သတင်းရယူကြပါတယ်ကားတွေစိုက်ကယ်တွေစပိန်နဲ့အပါအဝင်တရွာလုံးပြာကျနေတာကိုတွေ့ရပါတယ်သူတို့ကိုသူတို့ရိုဟင်ဂျာတွေလို့ခေါ်ကြတဲ့မွတ်စလင်တွေရဲ့အလဲတန်းကျော်ရွာမှာတော့မီးလောင်ပြင်းကငွေ့ငွေ့ပူနေစေပါရတဖွဲ့ဝင်ဦးအောင်ကျော်မိုးကသတင်းတောက်တီရဲ့အမေးကိုအခုလိုဖြေပါတယ်
။သူကအမေးချုပ်ပြီးတော့ထွက်ပြေးသွားပါတယ်ခင
်ဗျ။ဘယ်နှရက်လောက်ကဖြစ်တာလဲ
။ကျွန်တော်တို့25ရက်နေ့နေ့လယ်ပိုင်းတော့ပေါ့။သူတို့အားလုံးမီးချုပ်ပြီးတော့ပြန်ပြီးတော့ထွက်ပြေးသွားပါတယ်ခင်ဗျ။အော်ကျွန်တော်တို့မတိရပါဘူးခင်ဗျာ။ကျွန်တော်တို့ကဒီစခန်းလုံခြုံရေးအားလုံးယူထားတဲ့အတွက်အပြင်ကိုမထွက်ပါဘူးခင်ဗျာ
။ဩဂုတ်လ25ရက်နေ့မှာအစိုးရလုံခြုံရေးစခန်းတွေကိုအကြမ်းဖက်သမားတွေဝင်ရောက်တိုက်ခိုက်မှုအတွင်းအလဲတန်းကျော်ရွာမှာစုစုပေါင်း18ဦးသေဆုံးခဲ့တဲ့အထက်လူဝင်မှုကြီးကြပ်ရေးမူတဦးနဲ့တခြား18ဦးကတော့တိုက်ခိုက်သူတွေဘက်ကတေဆုံးတာဖြစ်တယ်လို့ပြောပါတယ်။ဘသူတွေမီးရှို့ခဲ့တယ်လဲဆိုတာကိုတော့မသိဘူး။ဒါပေမဲ့အလဲတန်းကျော်ရွာမှာဘင်္ဂလီတွေပဲရှိတယ်လို့ရဲတပ်ဖွဲ့ဝင်ဦးအောင်ကျော်မိုးကပြောပါတယ်။ဒါပေမဲ့ရိုဟင်ဂျာတွေဘက်ကတော့သူတို့ကိုတပ်ဖွဲ့တွေကမောင်းထုတ်ခဲ့တာလို့ပြောကြပြန်ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကရိုဟင်ဂျာဒုက္ခသည်တဦးဖြစ်တဲ့မိုဟာမက်ရှာကာကအခုလို့ပြောပါတယ်
။တင်တားရကြီးတဲ့ဂူလန်တို့ဆူဆူတူဟိုရီရာအွန်တဘူလီဘာရီကင်
းသူတို့ပြေးလာတော့နောက်ကနေလိုက်ပြီးတော့ပြစ်ပါတယ်လှဲ့ကြည့်တော့ကြီးထိပါတယ်ကျွန်တော်လဲသွားတော့အကိုနဲ့ဦးလေးကတွဲခေါ်လာလို့ဒီကိုရောက်လာတာပါလို့ပြောသွားတာပါတချို့ကလည်းဗုဒ္ဓဘာသာဝင်တွေနဲ့မြန်မာတပ်ဖွဲ့တွေကသူတို့ကိုအိမ်ပေါ်ကမောင်းချအိမ်တွေကိုမီးရှို့ပါတယ်လို့ပြောကြပါတယ်နှစ်ဖက်ပြောဆိုချက်တွေနဲ့ပတ်သက်ပြီးတီးခြားအတီးပြုနိုင်တဲ့အခြေအနေမရှိပါဘူးလူမှုကွန်ရက်တွေပေါ်မှာတော့အတီးမပြုနိုင်တဲ့ရေးသားချက်တွေဓာတ်ပုံဗီဒီယိုတွေကလူလူချားမှာပြန့်နှံ့နေပြီးထင်ရှားသူတချို့ရဲ့လူမှုကွန်ရက်မှာတင်းတဲ့အကြောင်းအရာအချက်လက်ဓာတ်ပုံတွေကမှားယွင်းနေတာတွေလည်းရှိနေတာပါမြန်မာဆိုရဘက်ကတော့သတင်းမှားတွေဖြန့်ဝေနေကြတာတွေကိုအပြစ်ဖို့ပါတယ်အလွတ်တန်းသတင်းတောက် Francis Wade ကို VOA ကမေးမြန်းခဲ့တာမှာတော့
There's certainly a propaganda war going on that's been fought by both sides.
လက်ရှိမှာကနှစ်ဖက်စလုံးကဝါဒဖြန့်နေကြတာပါ။ဒါမျိုးတွေကတော့ပြည်ပကတိုင်းမှာဖြစ်နေကြလို့ကျွန်တော်ထင်ပါတယ်။ပြဿနာကကျွန်တော်တို့အနေနဲ့အစိုးရဘက်ကိုအားကိုးလို့မရတာပါ။နောက်ပြဿနာတစ်ခုကမြန်မာအစိုးရဘက်ကရောစစ်တပ်ဘက်ကပါတင်းတင်းကြပ်ကြပ်ကန့်သက်ထားတာကြောင့်လွတ်လပ်တဲ့သတင်းမီဒီယာတွေအနေနဲ့ပြည်ပကဖြစ်နေတဲ့ဒေသတွေကိုတွားရောက်ခွင့်မရဘဲမြေပြင်မှာဘာတွေဖြစ်နေသလဲဆိုတာလွတ်လွတ်လပ်လပ်ရယူခွင့်မရှိတာပါ။အဲဒါကြောင့်သတင်းမှားတွေပြန့်နှံ့နေတဲ့အပေါ်မှာအပြစ်ဖို့နေလို့တော့မရဘူးလို့ကျွန်တော်ထင်ပါတယ်။တကယ်သတင်းမှန်တွေကိုထုတ်ပြန်ခွင့်မရတာကြောင့်ဖြစ်နေတာပါ
။လက်တလုံးမှာကိုင်ကိုမီးရှို့နေပါတယ်ဆိုတဲ့ပုံတွေထွက်ပေါ်လာပြီးနောက်မှာတော့ဒီဓာတ်ပုံတွေနဲ့ပတ်သက်ပြီးအငင်းပွားမှုတွေလည်းထွက်ပေါ်လာပါတယ်။ဒီမီးရှို့နေတဲ့ဓာတ်ပုံတွေကိုရိုက်ကူးခဲ့သူကိုအခုတော့အာနာပိုင်တို့စီးစစ်နေတယ်လို့ပြောဆိုထားပါတယ်ရှင
်။မတင်ကြီးထိုက်ပြောပြသွားတာပါရှင်။ရခိုင်ပြည်နယ်ရသေးတော်မြို့မှာတော့ရခိုင်ဝင်းကြီးချုပ်ဦးညီပူကိုဒေသခံတွေကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ပြည်ပခန့်ဖြစ်နေတဲ့နှစ်ဖက်အတိုင်းဝိုင်းကြားငိမ့်ချန်းစွာအတူရှင်တွဲနေထိုင်နိုင်ရေးအတွက်ဆွေးနွေးအဖြေရှာဖို့ကြိုးပမ်းတဲ့အနေနဲ့ပြည်နယ်ဝင်းကြီးချုပ်ကဘာသာပေါင်းစုံကခေါင်းဆောင်တွေနဲ့အတူရသေးတော်မြို့ကိုတွားရောက်ခဲ့ကြတာဖြစ်ပါတယ်။အဖြေဆုံးကိုတော့ဆက်သွယ်ဆောင်ရမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်။
ရခိုင်ပြည်နယ်အတွင်းမှာအကြမ်းဖက်မှုတွေခံရပြီးလူတွေစိုးရိမ်ပူပန်မှုတွေထိတ်လန့်မုန်းတီးမှုတွေဖြစ်ပေါ်နေချိန်မှာပဲရသေးတော်မြို့နယ်ဘက်ကိုလာတဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူနဲ့ဆွေးနွေးညှိနှိုင်းအဖြေရှာရေးအတွက်လာကြတဲ့ဘာသာရေးခေါင်းဆောင်တွေဟာကန့်ကွက်ဆန္ဒပြမှုကိုကြုံခဲ့ရတာပါရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူကတော့ကန့်ကွက်မှုကြုံခဲ့ရတဲ့အခြေအနေနဲ့သူတို့ရဲ့ခရီးစဉ်အကြောင်းကိုရှင်းပြခဲ့ပါတယ
်ဟုတ်ပါတယ်အဲ့ဒီကအဓိကတော့သူတို့အကျန်းဖက်ကိုလက်မခံဘူးအကျန်းဖက်ကိုကူညီတဲ့လူအားပေးတဲ့လူဒါတွေကိုလက်မခံဘူးဆိုပြီးတော့သူတို့အော်တာတွေရှိပါတယ်။ဟောအဓိကတော့ဒီဟိုရောက်ရှိလာတဲ့ဘာသာပေါင်းစုံချစ်ကြီးအဖွဲ့ကကိုယ်စားလှယ်တွေကဒီဦးစီးတော်မောင်းတော်ရသေးတော်ဒေသကိုသူတို့ကိုယ်တိုင်ဓာလာပြီးတော့ရှိတာပေါ့ရှိပြီးတော့ဒေသတကယ်အဲပြည်ပြည်မြေပြင်အခြေအနေတွေကိုသူတို့သိချင်တယ်ဒါကိုလေ့လာတယ်အဲ့တော့တွေ့ဆုံတဲ့လူတွေနဲ့သူတို့ဆွေးနွေးညှိနှိုင်းတယ်အဲအဲ့ဒီပြောစကားတွေကိုသူတို့နားထောင်တယ်သူတို့ဘက်ကလည်းပြောစရာရှိရာတွေပြောတယ်ပေါ့အဲ့ဒီအတွက်ဒါအဓိကသူတို့လာတာပေါ့ဟိုလာတဲ့လူတွေရဲ့ဟိုရည်ရွယ်ချက်တို့ဘာလို့လဲသူတို့အသေးစိတ်တော့မသိတော့ဘူးလေနေရတော့ရုံထဲမှာပဲအဲဒီရောက်လာတဲ့လူတွေနဲ့ပဲအဲ့ဆင်းနေတာပေါ့ဟိုလာတဲ့လူတွေကလည်းပဲသူတို့ကတော့တတ်နိုင်မများတာအခြေအနေလေးတွေသူတို့သိကျင်တာရဲ့အတွေ့အကြုံတွေနဲ့သူတို့ဆင်းနေညှိနှိုင်းမယ်အဲ့သူတို့ဘာသာတရားအလိုက်အဲ့သူတို့ဘက်ကလည်းပဲဒါဟိုဘာသာရေးအရာဟိုအမြင့်မြင့်ချမ်းချမ်းနဲ့နေရထိုင်ကြဖို့ဆိုတဲ့ကိစ္စလေးတွေဒါတွေပြောတာပါပဲအဓိက
မကြသေးငါပဲလောလောလတ်လတ်အကျန်းဖက်မှုတွေခံရပြီးအိုးအိမ်ဆွန့်ခွာလာခဲ့ကြတဲ့ဒုက္ခတွေမိသားစုဝင်တွေတတ်ဖြတ်ခံရလို့ပူဆွေးတော့ကရောက်နေကြရတဲ့ဒေသခံတွေဟာတွေးစုသွားပြီးကန့်ကွက်မှုတွေဖြစ်သွားခဲ့ရတယ်လို့လည်းမြို့မိမြို့ဖတ်တူလည်းဖြစ်အဲ့ဒီဆွေးနွေးပွဲကိုတက်ဖို့အတွက်ဖိတ်ကြားခံရသူလည်းဖြစ်တဲ့ဥပဒေအကြံပေးသူဖြစ်တဲ့ဦးတိန်ခါကျော်ကလည်းပြောပါတယ်
။ကတ္တနာဖြစ်နေတဲ့ပူပူနွေ့နွေ့ပဲသူတို့အဲ့ဒီကင်းကလေးတွေပဲရော်တွေကိုမင်းရှိုးလိုက်ဦးတွေကိုဆဲလိုက်ဖြစ်နေတဲ့အချိန်မှာပြန်ပြီးတော့အတူတူကနေရှင်တွင်းနေဆိုင်ရေးဆိုတာကတော့ဒါဆွေးပူနေတဲ့အရှင်ကြီးပြည်ရဲ့အရှင်မှာတော့ဒီအဲ့ဒီကိစ္စကိုလာပြီးတော့ဆွေးနွေးလို့တော့ပြန်လိုက်ခံမလဲအခုကတော့လူတွေကလည်းဒီမှန်ကလည်းကေစီရဲ့စခန်းတွေပါအဲ့ဒီနေရာကျွမ်းခွာပြီးတော့လာတဲ့လူတွေလည်းအများကြီးလေဒီမှာလည်းကေစီရဲ့အလုံးနဲ့ကျွန်တော်တို့ကလည်းတအားအလုံးညနေတာဟိုဒီမှာဒီပွဲလေးလူတွေရောအဲ့ဒီဒီမှာမြေဖက်ကရောအစမ်းနုံးတွေကရောပြင်းနေတဲ့အရှင်မှာအဲ့လိုဆွေးပူနေတဲ့အရှင်မှာအဲ့လိုလာတယ်ဆိုတော့လူတွေကလည်းလည်းတွေးစုတာ
အတူရှင်တွဲနေထိုင်ရေးကိုရခိုင်နယ်ဘက်ကလည်းစ조사ပြီးနေခဲ့ကြပြီမဲ့ဇက်တိုက်အကြမ်းဖက်မှုတွေဆက်ဖြစ်လာတာကြောင့်လက်တလောမှာတော့ဒီကိစ္စတွေကိုလက်ခံဖို့မလွယ်ကူသေးဘူးလို့လည်းဆိုပါရယ်ရခိုင်ပြည်နယ်ထဲမှာရခိုင်ဒုက္ခသည်တွေဟာနေ့စဉ်တိုးလာနေပြီးဖုံးတော်ကြီးကျောင်း20ကျော်လောက်မှာခိုလုံနေကြရတဲ့အချိန်ဖြစ်တာကြောင့်အားလုံးဟာစိတ်ထင်ရတွေကိုစီရှိနေကြတယ်ဆိုပြီးအလိုတော်ဖြစ်ကျောင်းကဆရာတော်ဥက္ကမာရကဆိုပါရယ်ဒီအတွက်ဒီကာလမှာတော့ပြည်နယ်ဝန်ကြီးချုပ်အပါအဝင်အစိုးရဘက်ကသတိထားတယ်လို့လည်းအခုလိုပြောသွားပါတယ်
။ဒါကမကောင်းဘူး။အခုလိုဒေါသဖြစ်နေတဲ့အချိန်မှာအခုဆိုလို့ရှိရင်ကိုတနေရမှာစစ်တွေမှာဖုန်ကြီးကြောင်းမြို့ပေါ်မှာဆီလေးကြောင်းတွေရှိတယ်။အခုဆိုလို့ရှိရင်မစေကြော်သွားပြီ။လူတွေလည်းတော်တော်များနေပြီ။ဒါတွေကိုစိတ်ခွန်အားရအားဖြစ်အားပြစကားတွေပြောတာလူတွေကိုကြည့်လိုက်လို့ရှိရင်ကြောင်ပြီးတော့လူတွေကဘယ်ကလဲဘယ်ပြောတာလဲဘယ်ပြောလာတာလဲဘာဖြစ်လို့လဲစကားတော့မှစိတ်မပြောနိုင်ဘူး။ပြောရတဲ့အချိန်ခါမျိုးမှာဟိုနှစ်ဖက် community ကိုအခုချိန်မှာတော်ပြီးတော့ mediation လုပ်ဖို့ဆိုတာကတော့ဟိုပြည်နယ်ဝန်ကြီးချုပ်အနေနဲ့တော်တော်လေးဟိုတတိထားဖို့လိုတာပေါ့နော်
။ဒေသခံတွေက အခွက်ပကံတွေကိုတီးပြီးကန့်ကွက်မှုတွေလုပ်ခဲ့ပေမဲ့အကျန်းဖက်တဲ့ပုံစံမျိုးတွေတော့မရှိခဲ့ပါဘူးဆိုပြီးမြို့မီမျိုးဖားတွေကတော့ဆိုပါတယ်ဒေသခံမြို့မီမျိုးဖားတွေနဲ့လာရောက်တွေ့ဆုံဖို့လာကြတဲ့ဘာသာရေးခေါင်းဆောင်တွေကတော့ဆွေးနွေးပွဲကိုလာတဲ့သူတွေနဲ့သာဆွေးနွေးဖြစ်သွားခဲ့ကြပြီးတတ်မှတ်ထားတဲ့အချိန်ကျစောပြီးပြန်သွားခဲ့ကြပါတယ်ရခိုင်ပြည်နယ်အတွင်းမှာအော်ဂု ုလုံနာဟာလူရည်တသိန်းကျော်ရှိသွားပြီဖြစ်ကြောင်းကုလသမဂ္ဂဘက်ကတော့ပြောဆိုခဲ့ပါတယ်ရှင
်။မအေးအေးမှစုံစမ်းတင်ပြခဲ့တာပါရှင်။ရခိုင်ဒေသအတွင်းဘယ်နိုင်ငံတကာကစုံစမ်းစစ်ဆေးရေးအဖွဲ့ကိုမှလက်ခံပြီးစုံစမ်းစစ်ဆေးခွင့်ပြုမှာမဟုတ်ဘူးလို့အမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းကပြောပါရတယ်။မိသားစုတွေတက်ဖြတ်ခံရပါတယ်ဆိုတဲ့ဆွဆွဲမှုတွေလူမျိုးတုံးတက်ပါတယ်ဆိုတဲ့ဆွဆွဲမှုတွေအတွက်တက်တဲ့နဲ့တကွာလာပြောပြကြဖို့ကိုလည်းသူကဖိတ်ခေါ်လိုက်ပြီးအဲ့ဒီလိုတက်တဲ့နဲ့တကွာလာမပြောနိုင်ဘူးဆိုရင်ဆွဆွဲမှုတက်တက်တာဖြစ်တယ်လို့တုံ့ပြန်ထားပါရတယ်။ VOA မြန်မာပိုင်းသတင်းတောက်မေခါကသတင်းပေးပို့ထားပါရရှင်။
ရခိုင်ဒေသမှာတကြောပြန်တိုက်ခိုက်မှုတွေဖြစ်မလာခင်တည်းကကုလသမဂ္ဂဘက်ကရခိုင်ဒေသအခြေအနေတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရေးအဖွဲ့ကိုဆေးလွတ်နိုင်ဖို့ကြိုးစားခဲ့ပေမဲ့အစိုးရဘက်ကလက်မခံခဲ့ပါဘူး။ဒီတကြောပြန်တိုက်ခိုက်မှုအပြီးမှာလည်းကုလသမဂ္ဂဘက်ကဆက်လက်ကြိုးစားလာပါတယ်။ဒီလိုကြိုးစားလာတဲ့အပေါ်အစိုးရဘက်ကအခုလိုတုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့စက်တင်ဘာ6ရက်နေ့ကရခိုင်ဒေသပြည်ထနာရီနဲ့ပတ်သက်လို့နေပြည်တော်သတင်းစာရှင်းလင်းပွဲမှာအမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းကအခုလိုပြောဆိုလိုက်တာပါ
။ We have sent media to Rakhine. I think even all of you here if you want to go to Rakhine.
ရခိုင်ဒေသကိုသွားပြီးတော့လေးလာစုံစမ်းခြင်းလေဆိုရင်ဖြစ်နိုင်ပါလေ။ငြိမ်းချမ်းမှုနဲ့လုံခြုံမှုရှိလာတဲ့အချိန်မှာသွားလို့ရမှာပါ။ဒါမျိုးရှိမနေချိန်မှာတော့သွားဖို့ခွင့်မပြုနိုင်ပါဘူး။ခုကိစ္စဟာပြည်내တစ်ခုရဲ့အချုပ်အခြာနဲ့ပတ်သက်နေတာမဟုတ်လို့ဒေသအခြေအနေကိုကြည့်ဖို့လိုပါတယ်။ဒါကြောင့်နယ်မြေအခြေအနေဘယ်လိုရှိနေလဲဆိုတာအရင်သိအောင်လုပ်ဖို့ကအရေးကြီးပါတယ်
။နိုင်ငံတကာကပြောဆိုနေကြတဲ့လူမျိုးတုံးတက်ဖြတ်တာတွေနဲ့ပတ်သက်လို့တပ်သိနေတဲ့ကွာလာရောက်ပြောပြဖို့ဖိတ်ခေါ်လိုက်ပြီးလာမပြောနိုင်ဘူးဆိုရင်တော့ဒါဟာဆွတ်ဆွဲမှုတက်တက်တာဖြစ်တယ်လို့သူကတုံ့ပြန်ပြောဆိုလိုက်ပါတယ်
။ To make the case in a court.Give evidence. If there is wrongdoing, action will be taken against.
တရားရုံးမှာအမှုဖွင့်နိုင်မှုအတွက်တသက်ပြဖို့လိုပါတယ်။အမားတစုံတရားလှုပ်ထားတယ်ဆိုတာကိုတွေ့ရရင်မဟုတ်တာလှုပ်ထားတဲ့သူကိုအရေးယူရမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာဘယ်သူမှဥပဒေအထက်မှာမရှိစေရပါဘူး။အဲဒီတော့အမားလှုပ်တာတစ်ခုအတွက်တသက်ပြဖို့လိုပါတယ်။တသက်ပြကိုပြရမှာပါ။ဆွတ်ဆွဲရုံနဲ့ဘာမှအရေးယူလို့မရပါဘူး။
ရခိုင်ဒေသအခြေအနေတွေနဲ့ပတ်သက်လို့တစ်ဖက်ဆောင်းနှင်းကြိရှိမှုတွေရှိနေစေမှုနိုင်ငံတကာကစုံစမ်းစစ်ဆေးရေးအဖွဲ့တွေလာရောက်တဲ့အခါမှာလည်းမျှတမှုတွေမရှိမှကိုစိုးရိမ်တာမို့စုံစမ်းစစ်ဆေးရေးအဖွဲ့တွေမလာတင်သေးဘူးလို့တုံ့တက်သူကတော့မြမနိုင်ငံရေးလေလာတုံ့တက်သူဦးမမောင်ဆိုပါ
အကြံဖက်ခံရတဲ့လူကအကြံဖက်ခံရပါတယ်ပြောတော့မှသူတော့ဟိုဘက်ပဲကြည့်အဲ့တော့အဲ့ဒီလေလာအဲ့ဒီလေလိုင်းကကြည့်နေဒီရင်တနာကိုဖြည့်ရှင်းတဲ့နေရာမှာကုလသမဂ္ဂစုံစမ်းရေးကော်မရှင်ကဝင်မယ်။နောက်ဆုံးဖြတ်ချက်တွေဘာမှပြန်နာခံရမယ်ဆိုတဲ့ဟာမျိုးဖြစ်လာရင်တိုင်းပြည်အတွက်တော့ကျိုးမရှိဘူး။အဲ့တော့ကုလသမဂ္ဂဆိုဒီပင်လေဆုံးဖြတ်ချက်တိုင်းမှန်တာမဟုတ်ဘူးလေ။ပဲလိုက်မှုတော့ရှိတာ哦။ပေးမွင်တာမှန်တယ်လို့တော့ကျွန်တော်ထင်တယ်။တစ်ဖက်ကတော့တရင်သမားတွေလိုလိုလတ်လတ်တော့ပြေးဝင်ရမယ်။ဆိုရင်ရတယ်ဆိုရင်တော့လူကြီးချင်းတွေရှင်းပြပြီးတော့တရင်သမားတော့သူတောင်းဝင်ယူနိုင်တယ်ဆိုတော့တောင်းဝင်ပေးရမယ်။
ရခိုင်ဒေသမှာအရင်ကဖြစ်ပွားခဲ့တဲ့ပြဿနာတွေဟာနှစ်ဖက်အတိုင်းဝိုင်းကြားကဖြစ်ပွားခဲ့တဲ့ပြည်ပခါတွေသာဖြစ်ပေမဲ့ပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကတကြောပြန်တိုက်ခိုက်မှုတွေကတော့ ARSA လို့ခေါ်တဲ့အကြမ်းဖက်အဖွဲ့အစည်းရဲ့လက်ချက်ကြောင့်လို့အစိုးရဘက်ကထုတ်ပြန်ပြောဆိုထားပါတယ်။ရခိုင်ရင်းနဲ့ပတ်သက်လို့အစိုးရဘက်ကတော့အကြမ်းဖက်မှုတွေကိုဥပဒေအရကာကွယ်သွားမယ်ကိုနိုင်ငံကိုပိုင်နဲ့နိုင်ငံသားတွေအတွက်အကာအကွယ်ပေးသွားမှာဖြစ်ပေမဲ့လုံခြုံရေးအင်အားအသုံးပြုတဲ့အခါမှာတော့အစွမ်းကုန်ထိမ့်သိမ်းဆောင်ရွက်သွားမယ်လို့ပြောဆိုထားပါတယ်။ဒီတကြောပြန်တိုက်ခိုက်မှုကြောင့်ဩဂုတ်လ25ရက်နေ့ကနေစက်တင်ဘာလ3ရက်နေ့အထိစစ်ရင်တွေအရာအပြစ်မဲ့အရက်သား30ကျော်တိတ်ဆုံးခဲ့ရပြီး10ဦးနီးပါးပျောက်ဆုံးလျက်ရှိတယ်လို့အစိုးရဘက်ကတရားဝင်ထုတ်ပြန်ထားပါတယ်ရှင်။
မေခပြောပြသွားတာပါရှင်။ကျမတို့ VOA ကထုတ်လွှင့်ပေးနေတဲ့စီစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သောတာရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့ရတယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်တယ်လို့ email လိပ်စာ bamis@voanews.com ကိုလည်းဆက်သွယ်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2019ခုနှစ်စက်တင်ဘာလ9ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလမ်းမီတာ190တို့ကနေတိုက်ရိုက်ဖမ်းယူနိုင်ပါတယ်။အခုညပိုင်းသတင်းပတ်စင်ကဏ္ဍတွေမှာတော့အရင်ဆုံးကျမရေးကဏ္ဍတခါမြမအရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းလွှာကဏ္ဍမှာတော့မွန်ပြည်နယ်အတွင်းကထိုင်းကုမ္ပဏီတစ်ခုရဲ့ဘီလက်မြေဆက်ရုံမှာခွင့်ပြုချက်မရှိဘဲကြောင်မီးသွေးနဲ့လျှက်စစ်ဓာတ်အားထုတ်လုပ်သုံးစွဲနေတာနဲ့ပတ်သက်လို့
ကြောင်မီးသွေးနဲ့လျှက်စစ်ဓာတ်အားထုတ်လုပ်လို့ဥရေရအရေးယူပေးပါတို့ကျမတို့ပြောနေကြတာဟုတ်ပါခွင့်ပြုမိတ်ဒီဆုံးတရားမရှိပဲ
ပြည်နယ်လွှတ်တော်တတ်တမပုံမှန်အစည်းအဝေးမှာဆွေးနွေးတင်ပြချက်နဲ့အတူတခြားတိုင်းရင်းသားဒေသအသီးသီးကသတင်းစုံလင်းနားဆင်ရပါမယ်ရှင်အခုရင်ဆုံးတော့ကျန်းမာရေးကဏ္ဍကိုထုတ်လွှင့်ပေးပါပါဒီတော့မှာတော့ autism ယောဂနဲ့ကာကွယ်ဆေးထိုးတာမပတ်သက်တဲ့အကြောင်းကိုသိကြရမှာပါ autism ခေါ်စိတ်ခံစားမှုနဲ့ပေါင်းတင်ဆက်ဆံရေးပုံမှန်မဖြစ်တဲ့ယောဂဟာဝက်သက်ကာကွယ်ဆေးထိုးတာနဲ့ဆက်ဆံနေတယ်လို့တန်တရားဖြစ်စေနိုင်တဲ့သတင်းမှာမြန်မာနိုင်ငံမှာမကြာခင်ကထွက်လာခဲ့ပါတယ်ဒီလိုကျန်းမာရေးဆိုင်ရာမှားယွင်းတဲ့သတင်းမျိုးတွေဘလို့ထွက်လာခဲ့တာလဲကမ္ဘာမှာရောဒီလိုသတင်းမှားမျိုးကိုဘလို့ခြေဖြတ်ထားတယ်လဲအခုလိုမှားယွင်းယူဆမှုကနေဘလို့ဆိုးကျိုးတွေဖြစ်လာနိုင်တယ်လဲဆိုတာကိုကလေးထုကုနဲ့စစ်တက်တူတက်ကလေးကျန်းမာပညာဌာနအငိမ့်စားဌာနမှူးပမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်โอเคပမောက္ခဒေါက်တာစောဝင်းခင်ဗျာမြန်မာနိုင်ငံမှာအခုပေါ့နော်ကာကွယ်ဆေးအထူးသဖြင့်တော့ဒီဝက်သက်ကာကွယ်ဆေးထူတာကြောင့်ဒီ autism လို့ခေါ်တဲ့ကလေးတွေမှာစဖြစ်တဲ့ဒီစိတ်ခံစားမှုပုံမှန်မဖြစ်တာဒါမှမဟုတ်လည်းဒီပေါင်းသင်းဆက်ဆံရေးပုံမှန်မဖြစ်တဲ့ယောဂါပေါ့ဆရာနော်အဲ့ဒီနှစ်ခုဆက်ဆက်တယ်ဆိုပြီးတော့မကြာခင်ကဒီလူမှုကွန်ရက်တွေမှာရေးသားမှုတွေကြောင့်မိဘတွေမှာတော်တော်လေးဒီကာကွယ်ဆေးထူဖို့အတွက်စိုးရိမ်တာတွေဖြစ်ခဲ့တယ်လို့ကြားပါတယ်ဆရာဘယ်လိုမျိုးအနေထားရှိလဲဆရာ
စိတ်မကြာခင်ကပဲမြန်မာတွေလည်းကြည့်များတဲ့လူမှုကွန်ရက်ဆန္ဒနာတစ်ခုပါနိုင်ငံမှာကျေးဇူးနိုင်ငံနဲ့ဆောင်မိုက်တရားက2015ခုလောက်ကဒီဗီဒီယိုတစ်ခုတင်ခဲ့တယ်ပေါ့။အဲ့ဒီဗီဒီယိုမှာတော့အမေရိကန်မှာလုပ်ခဲ့တဲ့သူတင်နာမှာဒီ American CDC က autism နဲ့ပတ်သက်လို့ဝက်သက်ကြိုက်တုပ်ပချိတ်အောင်မတို့လို့ဒီမှာထိုးတဲ့ MMR ပဲရှိတယ်။ဆက်ဆံမှုမရှိဘူးဆိုတော့သူတင်နာဆက်လာလို့တဲ့ချိန်မှာထင်ချမ်းမှုတစ်ခုရှိတယ်ဆိုတော့ဗီဒီယိုတင်ခဲ့တယ်။အဲ့တော့ဒီဗီဒီယိုကြည့်ကြတဲ့တချို့လူတွေက MMR ပဲရှိနေပေါ့ autism နဲ့ဆက်ဆံမှုရှိတယ်လားဆိုတော့ဒါနဲ့တမီးအဖြစ်ဆရာကြီးအစ်မဆွေးပါပါ
ဟုတ်ကဲ့ဆရာအခုလိုဒီဆက်ဆက်မှုကလက်တွေမှာတကယ်ရှိလားဆရာကြီ
းမရှိပါဘူးသူကတော့ဒါကခိုင်မာတဲ့သုတေသနတွေကပြပြီးသားချက်ပါ1998ခုနောက်မှာအမေရိကန်မှာပေါ့နော်ဒေါက်တာဝိတ်ဖီယိုဆိုတဲ့သုတေသူတယောက်ကကလေးစနစ်ကိုလုပ်တဲ့သုတေသနစာရန်တစ်ခုပေါ့နာမည်ကြီးချမ်းတဲ့တစ်ခုမှာပါခဲ့ပါအဲ့ဒါကကြည့်ရအောင်မှာအော်တီဇင်နဲ့ဆက်ဆက်တဲ့ဒီသူတို့ဒီမှာထိုးတဲ့ဝက်သက်ပချိတ်အောင်ဂျိုက်တိုးယောဂစာဝယ်စင်းနဲ့horizon ရောင်းနဲ့ဆက်ဆက်တယ်ဆိုတဲ့စာတမ်းတစ်ခုပါခဲ့ပါတယ်။ဒါပေမဲ့ဒီစာတမ်းကိုနောက်ကျတော့သူတင်တဲ့ချက်လက်တွေရခိုင်လုံးမှုရှိလို့တက်ပြတ်ပြီးသားပါဒီ channel လည်းပြန်လည်ရုပ်သိပြီးသား။ဒီဒေါက်တာဝိတ်ဒီကိုယ်တိုင်ကလည်းသူတင်တဲ့နဲ့ပတ်သက်လို့ရိုးသားမှုမရှိဘူးဆိုပြီးတော့လိုင်စင်သိမ်းပြီးသားဖြစ်ပါတယ်။ဒါပေမဲ့ဒီစာတမ်းရဲ့တရက်ကြောင့်အမေရိကန်နဲ့ UK တို့လိုနိုင်ငံတွေမှာတော့မှဝတ်သက်ပချေအောင်တဲ့ဒေါက်တာဝဇီလောချမှုတော်တော်လေးချသွားတယ်။အဲ့လိုကြာသွားတဲ့အတွက်ကြောင့်ဒီလိုနိုင်ငံမျိုးမှာတော့ဝက်သက်ယောဂါ၊ကာယယောဂါတို့ဖြစ်ပွားမှုတွေပြန်လည်ဖြစ်ပွားခဲ့ပါတယ်။ဒါပေမဲ့ဒီစာရန်ကိုပို့ပြီးတော့သူတည်နာရီပြန်ဆက်လုပ်ကြတဲ့အခါအမေရိကန် CDC ကလည်းမပါဘူး။ကျန်တဲ့နိုင်ငံတွေကသူတည်နေကြတယ်၊သူတည်နာကိုတော်တော်ကိုပြင်းထန်လုပ်ပါ။ကလေးတွေခုနကဒေါက်တာဝေဖီရဲ့12ယောက်စာရန်မျိုးမဟုတ်ဘူး။သူကထောင်ထောင်ချီတဲ့ကလေးတွေပေါ်မှာလေ့လာခဲ့။အဲ့လိုလေ့လာတဲ့အခါကျတော့အများစုကသူတည်နာရီမှာကသူတင်တာကလုံးလေးတော့ပါပဲခိုင်ခိုင်မာမာဒါဒီဘာမှဆက်ဆံမှုမရှိဘူးသူပြပြီးသားဖြစ်ပါဒီ2019ခုနှစ်ဖေဖော်ဝါရီလမှာပြန်နေကမ္ဘာ့ချမ်းမရေးဖွဲ့ရဲ့ဒီ declaration of position paper ပါတော့ အဲ့ဒီမှာလည်းဒီ MMR ဝတ်တဲ့စကြောင်ကျေသူကာဝင်နေတယ်ဒီ autism ဖြစ်တယ်ဆိုတာလုံးဝဆက်ဆက်မှုရှိဘူးဆိုတော့ခိုင်မာဆိုထားပါလေ
ဟုတ်ကဲ့ဆရာဒီနိုင်ငံတကာဒီသုတေသနတွေခုနဆရာပြောလို့ဒီထောင်နဲ့တောင်းနဲ့ချီပြီးတော့လှုပ်ထတာဖြစ်ခဲ့တာကိုကျွန်တော်တို့မြန်မာနိုင်ငံမှာတော့ဒီအလှမ်းဝင်နေတဲ့အနေထားရဟိုကြိုမသိနိုင်ခဲ့ကြဘူးပေါ့ဆရာနော်အဲ့ဒီခါကျတော့ကျွန်တော်တို့တက်အခုကောင်းတာတော့
ဟုတ
်ကဲ့ဟိုတခြားနိုင်ငံတွေမှာအခုဆရာပြောတဲ့ဟုတ်ကဲ့ပြောပါဆရာ
ဒီနည်းကောင်းကောင်းကတော့ကြာပါပြီအမှန်တော့ဆန်ကားကြမှာဒီ CDC မှာပါတဲ့သုတေသီတရားကတိုက်ချိန်မှာသာရန်ထဲမှာပါတဲ့ချက်လက်ချက်အချိန်ကန်ထားမိပြပါတယ်ဆိုလို့ပြန်ပြီးတော့ပေါ်တော့တာရှိလို့အဲ့မှာတကယ်လေးပြန်ညွှန်သွားဖြစ်တာဒါပေမဲ့အဲ့လိုသူပြောတဲ့သာရန်ကတက်တက် CDC ကခြံထားတာမဟုတ်ဘူးဒါဒီရင်းမရှိတဲ့အချက်လက်လေးတစ်ခုလောက်ပါအဲ့ဒါကြောင့်မလို့ဒါဒီရှင်းပြမခိုင်ပါဘူးလို့ပြန်ပြီးတော့ရှင်းပြမိတာလည်းဖြစ်ပါတ
ယ်ဟုတ်ကဲ့ဆရာမြန်မာနိုင်ငံအတွက်ဒီကောင်းတာကတော့တခြားနိုင်ငံတွေမှာအခုလိုပြဿနာတက်ခဲ့မှုတွေအတွက်ကာကွယ်ဆေးထိုးတာနည်းတဲ့အတွက်ဒီ outbreak ပေါ့နော်အကြီးအကျယ်ကိုပဲဒီဝက်သက်တွေ
လာ
ဖြစ်ခဲ့တဲ့အမျိုးကျွန်တော်တို့နိုင်ငံမှာမဖြစ်အောင
်ဖြစ်ခဲ့တယ
်ဟုတ်ကဲ့ဆရာအဲ့တော့မြန်မာနိုင်ငံမှာကောအဲ့လိုဖြစ်လာမဲ့စိုးရိမ်ရတဲ့အနေအထားရှိလားဆရာ
ကျွန်တော်နိုင်ငံရဲ့ data ပြောရင်ပေါ့ပထမချက်ပြောရင်တော့သူတို့ဒီမှာစံတဲ့ကာကွယ်ဆေးကဝက်သက်ပချက်အောင်ကြိုက်တူပါ MMR လို့ခေါ်ပါတယ်ကျွန်တော်တို့အနေနဲ့လည်းဒီကတော့အခုချိန်ထိတော့လည်းဒီမျိုးသားကာဝတ်တွေထိုးချိန်ပတ်တဲ့မှာ MMR မထိုးပေးနိုင်သေးပါကျွန်တော်တို့ကဝက်သက်ကြိုက်သေးတယ် MMR ပဲထိုးပေးနိုင်ပါကျွန်တော်တို့ကပြန်လာတဲ့သုတေသနတွေညာလေလုံးဝဆက်ဆက်မှုမရှိဘူးဆိုတာပြပြတာပါကျွန်တော်တို့နိုင်ငံတကာကတော့ဝက်သက်ကာဝတ်တွေအများအားဖြင့်ကိုအရေးကြီးလို့အပ်ပါတယ်ဒါဆိုကျွန်တော်တို့ကဝက်သက်ဖြစ်နိုင်ကြရရှိနေတော့မယ်ပေါ့နော်ဒါဆိုဒီကာဝတ်တွေတစ်ခုကဒီလူလူကြားမှာလုံးဝခက်ရောဂါဆိုမဖြစ်ဘူးဆိုရင်စုလိုက်ကာကွယ်မှုကုကံသွားရှိမှုစေတနာကောဆိုတော့ heart immunity လို့ရှိကုန်လို့ပါဆိုလိုတာလူတရားမှာကာကွယ်ဆေးကို80နဲ့ပဲထိုးထားလို့ချင်း100ရိုင်းလုံးမထိုးထားရင်ကျန်တဲ့100ရိုင်းတော့ကကုနိုင်နေတယ်အဲ့မဆိုလို့ရှိရင်မရသေးဘူးဒီ target ကဖြစ်တင်တာတော့တရားမှာ95ရိုင်းလုံးထက်ပေါ့အဲ့ဒီကာကွယ်ဆေးလမ်းကြောင်းပုံရှိသွားပြီဆိုတော့ကျန်တဲ့900ရိုင်းလုံးနဲ့ကတရားနဲ့တရားကုသနိုင်မှုဖြစ်နိုင်တော့အဲ့ကျွန်တော်တို့နိုင်ငံအနေနဲ့ဆိုလို့ရှိရင်တော့ဝက်သက်ကာကွယ်ဆေးလမ်းကြောင်းမှုက95ရိုင်းလုံးမရသေးပါဘူးခုနှစ်ပိုင်းနေမှာ90ရာရင်တော့ပဲရတယ်ဒါလည်းကတည်းကပထမအကြိမ်ပေါ့နော်ဒုတိယအကြိမ်မှာထိုးမှပိုစိတ်ချရတယ်ဒုတိယအကြိမ်စွမ်းချုံမှုဆိုရင်85ရာရင်တော့ပဲရှိပါသေးတယ်အဲအကြောင်းလဲကျွန်တော်နိုင်ငံမှာဒီကာကွယ်ဆေးမရတဲ့20ရာရင်တော့20ရာရင်တော့20ရာရင်တော့ဒီကလေးတွေက3နှစ်လောက်ဆစ်လာရင်စုလာရင်3နှစ်တစ်ကြိမ်လောက်ဒီဝက်သက်ကကာယောဂအတွင်းဖြစ်ပါတယ်အဲလို3နှစ်တစ်ခါလောက်လဲဒီကာကွယ်ဆေးစွမ်းချုံမရတဲ့လူရဲ့များများလာတဲ့အတွက်ဝက်သက်ကိုစုလိုက်ပြုံလိုက်ကာကွယ်ဆေးထိုးရပါအဲ့မျိုးကျွန်တော်က2009မှာတကြိမ်2012မှာတကြိမ်2015ခုနှစ်မှာတကြိမ်လုပ်ပြီးပါပြီ2018မှာလုပ်ဖို့ကြိုးစားရှိပါဒါပေမဲ့အဲ့ဒီမတိုင်ခင်ကိုဒီ2019မှာကျွန်တော်တို့အများကြီးတော့မပေါ့တန်တိုင်ကောင်တိုင်းလာဆိုရင်တော့သတင်းပေးတဲ့လူနာ800လောက်ရှိပါတယ်နောက်ဒီကျွန်တော်တို့ငါကမှဖြစ်သွားတဲ့ water cut outbreak ပေါ့နော်ဒီနေ့ဒီမှာဖြစ်သွားတယ်အဲ့ဒါဆိုလည်းသူတို့မှာကာကွယ်ဆေးလမ်းကြောင်းမှရှိလို့သွားလာရေးခက်ခဲလို့အဲ့တော့ဝက်သက်ကာဝယ်ဆေးကိုကလေးတိုင်းကအခုကျွန်တော်တို့မြို့သားကာဝယ်ဆေးတို့ဒီပန်းတက်ပါ6လမှာတည်းဘာ6လမှာဝက်သက်ကြိုက်တို့ထိုးပေးပါတယ်ဒီနေ့ခွဲမှာဝက်သက်ထိုးပေးပါတယ်မကြခင်လားကျွန်တော်တို့ဝက်သက်ကြိုက်တို့ကြောင်းထိုးပေးကြတော့ဖြစ်ပါတယ်ဒါကလေးတွေတက်နေတဲ့အချိန်မှာဝက်သက်ရောဂါကကမ်ပိန်းဥပဒေမှုမကောင်းရင်သူဆုံးရှုံးနိုင်ပါဒါဒီကာဝယ်ဆေးနဲ့ကောင်းမှုထိတိရောက်တော့အဲ့ဒီကိုရနိုင်တဲ့ရောဂါလည်းဖြစ်နေတယ်နိုင်ငံတော်ကိုယ်တိုင်ကလည်းကုန်ကြစည်ခံပြီးတော့လေတဲ့အခါမှာထူပြနေတာပါအဲ့တော့ဒီကာဝဇေးကိုမိဘတွေကယုံကြည်နေဒီရာနှုန်းပြနေပါထုံးနိုင်မှုကအတန်းကိုကြည့်ကြည့်ပါတော့
ဟုတ်ကဲ့ချစ်စင်များကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရေးကဏ္ဍကိုတောက်ကြနေမနေ့ပိုင်းမှာနောက်တစ်ချိန်နားဆင်နိုင်ပါတယ်ရှင်အခုမြမအရေးသုံးသက်ချက်ကိုနားဆင်ရပါမယ်နေရက်ကိုစွန့်ခွာရလို့ဒုက္ခတဲ့ဘဝရောက်နေတဲ့မြန်မာပြည်သား73သိန်းကျော်အတွက်နေရာလုတ်ပိုင်ခွင့်အရေးကြီးပုံကိုဥအောင်ခင်ရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါရရှင
်နေရက်ဒေတာကိုစွန့်ခွာပြီးအခြားဒေတာနဲ့အိန္ဒိယနိုင်ငံတွေမှာတွားရောက်နေထိုင်တဲ့မြန်မာပြည်သားဒုက္ခတဲ့ဘဝ73သိန်းကျော်လောက်ရှိတယ်လို့လွန်ခဲ့တဲ့မေလထုတ်Transnational Institute အစီအစဉ်ကစားမှာကမှန်းထားပါတယ်ပြည်သူ့ရဲ့အခြေအနေကိုလိုက်ပြီးဒုက္ခတွေအနေအများရှိနေတာနှစ်ပေါင်း60လောက်ရှိနေပါပြီပြည်နေရာတစ်ခုမှာအခြေချလိုက်စွန့်ခွာလိုက်ဖြစ်နေတာမျိုးရှိတဲ့အတွက်ပြန်လည်နေရာချထားတဲ့အခါမှာဒ
ြဿနာဖြစ်တတ်ပါလေ။မဆလာကိကစားပြီးကျင့်သုံးတဲ့ဖြက်လေးဖြက်လန်းစဉ်ကြောင့်နေရက်စွန့်ခွာတဲ့ဒုက္ခတွေတွင်များလာတာဖြစ်ပါလေ။စေဆိုးရအဆက်ဆက်ဟာတိုင်းရင်းသားလက်နက်ကင်အဖွဲ့နဲ့တိုင်းရင်းသားပြည်သူလူထုအကြာအဆက်အသွယ်ပြည့်စုံဖို့ရည်ရွယ်ပြီးဖြက်လေးဖြက်လန်းစဉ်ကိုကျင့်သုံးပါလေ။ဥပမာ KNU ကရင်တပ်ဖွဲ့နဲ့ကရင်လူထုအဆက်ပြတ်သွားအောင်ကရင်ကျေးရွာတွေကိုဖျက်ဆီးပြီးရွာသူရွာသားကိုအစိုးရတင်းကြီးချုပ်ရာစူးစီးကျေးရွာမှာအတင်းအဓမ္မပြောင်းရွှေ့ပါလေ။ဒါမှကရင်နဲ့နိုင်ငံအဖွဲ့ကတပ်သားတဲ့အထောက်အပံ့ရန်ပုံငွေနဲ့သတင်းပေးနိုင်တဲ့ကြောတော့နောက်ခံပျောက်ကွယ်သွားမယ်လို့အစိုးရတပ်ကယူဆပါလေ။
တိုင်းသားတပ်ထင်းချုပ်ရာဒေသကိုအမဲရောင်နေမြေတိုင်းသားတပ်နဲ့အစိုးရတပ်သူတပြန်ကိုတပြန်လွှမ်းမိုးတဲ့အရက်ကိုအညိုရောင်နေမြေအစိုးရတပ်ထင်းချုပ်ရာနေရာကိုအဖြူရောင်နေမြေစသဖြင့်တတ်မှတ်ထားပါတယ်အစိုးရတပ်ရဲ့ရည်ရွယ်ချက်ဟာတိုင်းသားတပ်ဖွဲ့နဲ့တိုင်းသားလူထုအကြားအဆက်ပြတ်ဖို့ဖြစ်တဲ့အတွက်ထိုးစစ်ဆင်တဲ့အခါမှာအရက်သားကိုပြစ်မှတ်လို့သဘောထားပါတယ်ကျေးရွာတွေကိုလက်နက်ကြီးနဲ့ပစ်ခတ်ပြီးအတင်းအဓမ္မရွှေပြောင်းခိုင်းတာကိုရှမ်းပြည်နယ်တောင်ပိုင်းနဲ့ကရင်ပြည်နယ်မြောက်ပိုင်းမှာ2008ခုနှစ်တုန်းကအများဆုံးတွေ့နိုင်ပါတယ်။စွန့်ခွာသွားတဲ့ရွာကိုပြန်မလာနိုင်အောင်မြေမြုပ်မိုင်းထောင်ထားတာမို့အစိုးရတပ်မရှိတဲ့အခါမှာတော့ရွာကိုမပြန်ဝန်းပဲဖြစ်နေပါတယ်။ရေကာတာဆောင်မဲ့နေရာမှာလဲရွာတွေအတင်းအဓမ္မရွှေ့ပစ်ပါတယ
်။နေရာကိုစွန့်ခွာသူအမျိုးမျိုးရှိပါတယ်။ပထမအမျိုးအစားမှာအစိုးရစစ်ကြောင်းဘေးရန်ကတိရှောင်ထွက်ပြေးသူနဲ့တိုက်ပွဲဖြစ်တဲ့နေမီအတွင်းမှာပိုးအောင်နေသူတွေပါဝင်ပါတယ်ဒုတိယကအစိုးရတပ်ချုပ်ကင်နဲ့စူးစီးကြေးရော်တွေကိုရွှေပြောင်းရသူတွေဖြစ်ပြီးတတိယကအစိုးရတပ်ရဲ့ညှဉ်းပန်းမှုကြောင့်တိုင်းရင်းသားအုပ်ချုပ်တဲ့အပြစ်ရနေမီမှာခေါလုံးသူတွေဖြစ်ပါတယ်ဒီထဲမှာထိုင်းဒုက္ခတွေစကားကပြန်လာသူတွေလည်းပါဝင်ပါတယ်ဒါပေမဲ့ရွှေပြောင်းလူသားကိုနေရစွန့်ခွာသူဒုက္ခတွေစည်းရဲမှာမထည့်သွင်းထားပါဘူးစစ်ဘေးစစ်တမ်းကြောင့်နေရာကိုစွန့်ခွာသူကျင်းလက်လူလူကိုနေရာလွတ်ပိုင်권ပြန်ပေးဖို့ကိစ္စကိုသာ Trans National Institute ကတင်ပြထားတာဖြစ်ပါတယ်စင်ရသာဦးစားပေးတဲ့နေရာလမ်းစဉ်ကျင့်သုံးဖို့ဖြစ်ပါတယ
်မဆလဆိုရှလစ်အစိုးရလက်ထက်ကစားခဲ့တဲ့ရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်ဒုက္ခသည်ပြဿနာဟာလက်ရှိ NLD အစိုးရခေတ်အထိသက်ဆိုးရှိနေပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာစစ်ဖြစ်လို့နေရစွန့်ခွာသူတွေများလာတယ်လို့စစ်မဖြစ်တဲ့မြေမသိမ်းတဲ့နေရာတွေမှာလဲမြေယာမဲ့တွေပေါများနေတာမို့ဆင်းရဲသားလူဒန်းစားဒုက္ခသည်တွေအတွက်မြေယာဝေငှရာမှာပြဿနာကြီးမားပါတယ်အဓိကမှာလေယာပြဿနာ၃မျိုးရှိတယ်လို့ဆိုပါတယ်လက်နက်ကိုင်ပဋိပက္ခအရင်းရှင်စီးပွားရေးလုပ်ငန်းနဲ့တဘာဝဘေးအန္တရာယ်စတာတွေကြောင့်နေရက်ကိုစွန့်ခွာလို့အိုးမဲ့အိမ်မဲ့ဒုက္ခသည်ဖြစ်ရသူတွေဟာပထမအမျိုးအစားဖြစ်လို့သူတို့ကိုမြေယာလုတ်ပိုင်권အပြည့်အဝပေးပြီးလူအခွင့်အရေးကိုခံစားနိုင်အောင်အစိုးရကအာမခံပေးနိုင်ရမယ်လို့ဆိုပါတယ
်ဒုတိယအမျိုးအစားကတော့တောင်ယာလုတ်နေပြီမဲ့တရားဝင်အသိမှတ်ပြုမခံရသူတွေဖြစ်ပါလေအစင်အလာရလေယာလုတ်ကင်လာပြီမဲ့တရားဥပဒေအရအကာအကွယ်မပေးနိုင်တဲ့အတွက်မြေသိမ်းခံနေရလို့ဒုက္ခတွေဘဝရောက်ကြရသူတွေဖြစ်ပါလေကျင့်လက်လူလူကိုလေယာလုတ်ပိုင်권အပြည့်အဝပေးပြီးအမခံနိုင်မှသာရေရှည်အသိမွေးဝမ်းကြောင်းလုပ်နိုင်မှာဖြစ်ပါတယ်။တတိယလေယာပြဿနာကတော့အရင်ရှင်လူနည်းစုမြေယာအများအပြားကိုလေဝကြီးအုပ်ထားပြီးတောင်လူတွေသမားအများစုဟာလဲမဲ့ရမဲ့ဖြစ်နေတဲ့ကိစ္စဖြစ်ပါတယ်။ဒါလို့အခြေအနေမှာလေယာမဲ့အလုပ်သမားတွေဟာဘဝရက်တည်ရေးအတွက်အဆောင်ကိုလုံးပန်းနေကြရပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း60ကျော်ပြည်တွင်းစစ်နဲ့တိုင်းနာပြည်ပကဖြစ်တဲ့ဒံကိုကျစ်လက်ဒေတာမှာအခုတည်းကခံနေရုံဖြစ်ပါတယ်။မြေယာမဲ့ပြစ်သွားတဲ့ဒုက္ခတွေကိုလေလုတ်ပိုင်ခွင့်အပြည့်အဝပြန်ပေးနိုင်ရေးဟာအစိုးရရဲ့အဓိကတာဝန်ဖြစ်ပါတယ်။ဒုက္ခတွေ73သိန်းကျော်လေယာလုတ်ခွင့်ရရှိရေးဟာပြည်သူ့ဘဝရည်တည်ရေးဖြစ်ပါတယ်။မြေယာကိုဘယ်လိုသဘောထားတယ်ဆိုတာဟာမြန်မာရေးဒီမိုကရေစီရေးနဲ့ဆက်ဆက်နေကြောင်း Transnational Institute ကသုံးသပ်ထားပါတယ်ခင်ဗျာ။
ဟုတ်ကဲ့မြန်မာအရေးသုံးသပ်ချက်ကိုတနင်္ဂနွေနေ့မနက်ပိုင်းမှာနောက်တစ်ချိန်နှာစင်နိုင်ပါရရှင
်ဒေါ်ရရှင်များရှင်ရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခါတွေနဲ့ပတ်သက်လို့သတင်းအချက်အလက်များတွေဖြန့်ချီမှုတွေဟာပြည်ထောင်စုရဲ့တစိကပိုင်းဖြစ်လာနေတဲ့အကြောင်း
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။သတင်းမားတွေအထူးရောင်တွေကြောင့်သွေးထိုးလှုပ်ဆော်မှုတွေမဖြစ်အောင်ဘာတွေလုပ်နိုင်မလဲ။နိုင်ငံတကာမှာမြန်မာနိုင်ငံရဲ့ပုံရိပ်မထိခိုက်အောင်လုပ်နိုင်မယ့်နည်းလမ်းတွေဘာတွေရှိမလဲဆိုတာကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရရှင်။
စနေညတိုက်ရိုက်လေးလမ်းမှာပါဝင်စုနစ်လှည့်ဖို့ထပ်မံဖိတ်ခေါ်ပြရစီရှင်အခုနောက်ဆုံးကြာနေသေးတဲ့တိုင်းရင်သတင်းလွှာကိုတော့ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်ရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြိုဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မောင်းနှုံးမြို့နယ်တောင်ပိုင်းမှာလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အစံဖက်အဖွဲ့ဝင်တွေကြားအပြင်းအထန်ပစ်ခတ်မှုဖြစ်ပွားခဲ့ပါတယ်စုကူအစံဖက်မှုတွေကူးဆက်မလာအားမွန်ပြည်နယ်မော်လမြိုင်မြို့မှာလုံခြုံရေးအင်အားနဲ့တိုးတက်စီမံမှုတွေလှုပ်ဆောင်ထားတဲ့ဆိုရနဲ့ခွင့်ပြုချက်မရှိဘဲကြောက်မီးတွေလောင်စာနဲ့လဲပတ်နေတဲ့ဒီလက်မြေစက်ရုံအပေါ်အေးအေးယူဖို့မွန်ပြည်နယ်လွတ်တော်ကနေမဲခွဲဆုံးဖြတ်ခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါ
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မောင်တော်မြို့နယ်တောင်ပိုင်းဒုံချာတန်းကျေးရွာမှာနယ်မြေရှင်းလင်းရေးလုပ်နေတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အကြမ်းဖက်အဖွဲ့တွေကြားလွန်ခဲ့တဲ့တင်းလှန်နေညနေပိုင်းကအပြင်းထန်ဖြစ်ကမှုဖြစ်ပွားခဲ့ပါတယ်နယ်မြေရှင်းလင်းရေးလုပ်နေတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုအကြမ်းဖက်သမားတွေကဗလီကနေစတင်ပစ်ခတ်တဲ့အတွက်အခုလိုတိုက်ပွဲဖြစ်ပွားခဲ့ရတာဖြစ်ပြီးညနေ3နာရီကနေည9နာရီကျော်အထိပစ်ခတ်တန်တွေကြားနေရတယ်လို့ကင်းချောင်းရွာသားတွေကပြောပါတယ်အလားတူစက်တင်ဘာလ5ရက်နေ့မနက်ပိုင်းကလည်းလုံခြုံရေးဆောင်ရွက်နေတဲ့တပ်ဖွဲ့တစ်ဖွဲ့ဂျင်းတော်ကျေးရွာအရောက်မှာအကြမ်းဖက်သမား10ဦးခန့်ကဝိုင်းဝန်းပစ်ခတ်တဲ့အတွက်တိုက်ပွဲဖြစ်ပွားခဲ့ရပြီးအကြမ်းဖက်သမားအလောင်းတလောင်းနဲ့တနက်တလက်ကိုတင်းစီရမိတယ်လို့တပ်မတော်ကကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်ဩဂတ်စ်လ25ရက်နေ့ကမောင်တော်ခရိုင်တွင်းမှရှိတဲ့လုံခြုံရေးစခန်း30ကျော်ကိုအကြမ်းဖက်သမားတွေစတင်တိုက်ခိုက်တဲ့အတွက်အခုချိန်ထိမောင်တော်ခရိုင်တွင်းမှတိုက်ပွဲပေါင်း100နီးပါးဖြစ်ပွားခဲ့ပြီးဖြစ်ပါတယ်တိုက်ခိုက်မှုတွေကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေနေရပ်ကိုစွန့်ခွာခဲ့ကြသလိုမောင်တော်မြို့နယ်ကတချို့နေရာတွေမှာလည်းအစိုးရဝန်ထမ်းနေတဲ့ဒေသခံတွေပိတ်မိနေတဲ့အပေါ်အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့မောင်တော်မြို့ကိုရောက်ရှိနေတဲ့လူမှုကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ
်။ရခိုင်ပြည်နယ်မောင်တော်ဒေသအကြမ်းဖက်မှုတွေနဲ့ဆက်ဆက်ပြီးမြန်မာနိုင်ငံတွင်းနေပြည်တော်ရန်ကုန်မန္တလေးမော်လမြိုင်စတဲ့မြို့ကြီးတချို့တွေမှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပေါ်လာနိုင်ကြောင်းသမရကကူကြီးဦးစီးချုပ်ယုံကစက်တင်ဘာ5ရက်နေ့ကသတင်းထုတ်ပြန်ထားတဲ့အတွက်မွန်ပြည်နယ်မော်လမြိုင်မြို့နယ်မှာလုံခြုံရေးအင်အားရန်ုံပြည့်အုံပြုပြီးဂျိုတင်စီမံမှုတွေလှုပ်ဆောင်ထားကြောင်းမွန်ပြည်နယ်ဝန်ကြီးချုပ်ကပြောပါရယ်။ဒါ့အပြင်မွန်ပြည်နယ်အစိုးရဖွဲ့လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဘူမူကြီးဝင်းနိုင်ဦးကမော်လမြိုင်မြို့ပေါ်ကအစ္စလမ်ပါရာရေးခေါင်းဆောင်တွေကိုခေါ်ယူတွေ့ဆုံပြီးရခိုင်ပဋိပက္ခကိစ္စနဲ့ပတ်သက်ပြီးတော့မွန်ပြည်နယ်အတွင်းကိုကူးဆက်လာမှုမရှိစေဖို့ဗလီဝုတ်ပြုကျောင်းတွေမှာလူစိမ့်တွေလက်မခံဖို့ဝိုင်းဝန်းကူညီပေးဖို့မှာကြားခဲ့ပါရယ်။
ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်တရုတ်နယ်စပ်မှာရှိတဲ့ဆဲလန်အုပ်စုကမန်ကန်ရွာမှာလက်လုံမိုင်းတလုံးပောက်ကွဲလို့ရွာသားတဦးထိမှန်သေဆုံးခဲ့ပါတယ်။စက်တင်ဘာလ6ရက်မနက်ပိုင်းကဝမ်လွိုင်းမန်ကန်ရွာလေဆရတစ်ကိုင်း6တွေပုံထားတဲ့နေရာမှာမိုင်းပောက်ကွဲခဲ့တာဖြစ်ပြီးအတုပအိမ်မှာလာကူတဲ့အသက်45နှစ်အရွယ်နမ်ဆန်ရွာသားဆိုင်ယီမိုင်းဆအထိမှန်လို့ဆေးရုံအပေါ်လမ်းမှာတည်ဆုံသွားခဲ့ပါတယ်ပောက်ကွဲမှုဖြစ်ပွားပြီးတာဝန်ရှိပုဂ္ဂိုလ်တွေလာရောက်စစ်ဆေးတဲ့ခါမှာတော့လက်လုံမိုင်းအမျိုးအစားမှန်သိရပြီး ထမန်စစ်ဆေးရမှာမန်ကန်နဲ့နမ်ကတ်ယွာနဲ့ဆမမပေါက်ကွဲသေးတဲ့မိုင်းနှလုံးကိုထမန်တွေ့ရှိမိကြောင်းနဲ့လက်တဲကိုတော့မတိရကြောင်းအုပ်စုအုပ်ချုပ်ရေးမှူးကပြောပါတယ်အင်ချေတရာကျော်ရှိမန်ကန်လွာယွာနမ်ကတ်ယွာမိုက်ဆက်ယွာမှာတအန်းပလောင်ယွာသားတွေနေထိုင်ကြောင်းသိရပါတယ်
ကချင်လူသူတွေသဘောမတူကန့်ကွက်နေတဲ့ကြားကတိစောက်ဖို့ကြိုးပမ်းနေတဲ့ငေါ့ချမ်းမြစ်ရေကရာစီမံကိန်းနဲ့ပတ်သက်ပြီးဒေသခံတွေကနေငေါ့ချမ်းခါကိုကာကွယ်ဆုဆိုတဲ့ကောင်းစဉ်နဲ့ကန့်ကွက်ကြေညာချက်ကိုဩဂုတ်လကုန်မှာဆုတ်ပြန်ထားခဲ့ပြီးဈေးစာရှင်းလင်းပွဲတွေဆက်လက်လှုပ်ဆောင်ခဲ့ပါတယ်။နေပြည်တော်ပဟိုဆိုရကနေတိစောက်ဖို့ကြိုးပမ်းနေတဲ့ရေကရာစီမံကိန်းကိစ္စကိုနိုင်ငံတကာသိရှိသွားအောင်ရန်ကုန်မြို့မှာသတင်းစာရှင်းလင်းခဲ့ကြပါတယ်။ဒီငေါ့ချမ်းခါမြစ်ရေကရာစီမံကိန်းဟာဒီရခန့်တွေသဘောမတူမှုကြားကတေယုဆိုးရနဲ့ဆက်သွယ်ပြီးနေပြည်တော်ပဟိုဆိုးရကအခုလိုအသမပြုတ်နေတဲ့အပေါ်မှာနိုင်ငံတကာကသိရှိအောင်ခင်းပြခဲ့တာဖြစ်တယ်လို့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက် KTNG ကဥဆောင်မိုင်ကပြောပါတယ
်ချင်းလူမျိုးတွေရဲ့တိတ်ခါကြဆင်းစေပြီးလူမျိုးခွဲခြားတဲ့စကားလုံးတွေအတန်းချိန်အတွင်းကြောင်းစာနဲ့မတက်ဆိုင်ပဲပြောကြားခဲ့တဲ့ကလေးတက္ကသိုလ်ကမြန်မာစာကတိကတော်တန်တန်မော်ကိုထိရောက်စွာအရေးယူပေးဖို့ချင်းစာပေနဲ့ယဉ်ကျေးမှုကော်မတီကလေးကနေပြည်ထောင်စုဝန်ကြီးပညာရေးဝန်ကြီးဌာနကိုတိုင်ကြားထားပါတယ်ဒေါ်တန်တန်မော်ဟာပြီးခဲ့တဲ့ဩဂတ်လ23ရက်နေ့ကကျောင်းချိန်အတွင်းလူမျိုးရေးချိုးနှိမ်တဲ့စကားလုံးတွေကိုသုံးစွဲပြောဆိုတဲ့အတွက်အခုလိုတိုင်တန်းရတာဖြစ်တယ်လို့ပညာရေးဝန်ကြီးဌာနပေးပို့တဲ့တိုင်တန်းစာမှာဖော်ပြထားပါတယ်ဒီလိုတိုင်တန်းတဲ့ကိစ္စကြောင့်မကြခင်ဖြေဆိုတော့မဲ့စာမေးပွဲအတွက်စိုးရိမ်မကင်းဖြစ်နေရတယ်လို့ချင်းကျောင်းသားတွေကပြောဆိုပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါမွန်ပြည်နယ်စိုက်မျိုးမျိုးနယ်အတွင်းထိုင်းနိုင်ငံပိုင်း CM Cement Group နဲ့အကျိုးတူပူးပေါင်းထားတဲ့မော်လမြိုင်ဘီလက်မြေစက်ရုံ MCL ဟာခွင့်ပြုချက်မရှိဘဲကြောက်မီသွေးလောင်စာနဲ့လက်စစ်ဓာတ်အားထုတ်လုပ်လဲပတ်နေတဲ့အပေါ်ဥပဒေနဲ့အညီအရေးယူဆောင်ရွက်ပေးဖို့ပြည်내လွတ်တော်တတ္တမပုံမှန်အစည်းအဝေးမှာတိုက်တွန်းအဆိုတင်သွင်းခဲ့လို့မဲခွဲဆုံးဖြတ်ကြရမှာအရေးယူဖို့အဆိုအနိုင်ရရှိခဲ့ပါတယ်။ကြောက်မီသွေးစွန့်အင်နဲ့လဲပတ်နေတဲ့ဘီလက်မြေစက်ရုံရဲ့နောက်ဆုံးအခြေအနေကိုမီးရင်စနိုင်းကနေတင်ဆက်ထားပါတယ်။
ခွေပြုချက်မရှိဘဲကြောင်မီသွေးလောင်စာနဲ့လဲပတ်နေတဲ့ဘီလက်မြေဆက်ရောပေါ်အရေးယူပေးဖို့အစိုးရနဲ့ပတ်သက်ပြီးအဆိုရှင်ဖြစ်တဲ့တထုံမြို့နယ်မဲဆန္ဒနယ်အမှတ်နှစ်ဘီနယ်လွှတ်တော်ကိုယ်စားလှယ်ဦးအောင်ကျော်သူကအခုလိုပြောပါဗျာ။ဒ
ီဘီလက်မြေဆက်ရောအခင်ပြွားခဲ့တော့တရားဝင်နိုင်ငံသားများမယောင်မြေခံလို့ပြန်ခဲ့လို့ခွေပြုမဲ့ရရှိခြင်းမရှိဘဲတက်စစ်တာတော်လို့ပြောတာမြောင်းမတ်တက်တာတော်လို့
အစိုးကိုအတိပြုသည့်ကြောင့်တထုံမြို့နယ်မဲဆန္ဒနယ်မှတ်သိပြီးနယ်လွှတ်တော်ကိုယ်စားလှယ်တော်ခိုင်ခိုင်လက်ကအခုလိုထောက်ခံဆွေးနွေးခဲ့ပါတယ်
။မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံနေဆိုလို့ရှိလို့ရှိရင်မြန်မာနိုင်ငံမှာရှိတဲ့ဒီဇဲခွေများကိုလိုက်နာရှောင်ဖြစ်ပါတယ်။ကြောင်ပြီးသွေးနဲ့မျက်စစ်ဓာတ်အားထုတ်လုပ်လို့ဥရေရအရေးယူပေးပါလို့ကျွန်တော်တို့ပြောနေကြတာဟုတ်ပါဘူး။ခွင့်ပြုမိတ်အစုံတရာမရှိဘဲနဲ့မျက်စစ်ဓာတ်အားထုတ်လုပ်နေပတ်နေတဲ့အတွက်ကြောင့်ဒီလည်းဝေလိုက်နာခြင်းရှိတဲ့အတွက်ကြောင့်အရေးယူပေးပါလို့တိုက်တွန်းတဲ့အဆိုဖြစ်ပါတယ်
MCL ဟာ90ရုံအတွက်လေးစစ်သားအားထောက်လောက်တာဖြစ်တဲ့အတွက်ခွေပြုံမရယူရန်မလို့အကြောင်းနဲ့အဆိုရှင်တင်ပြထားချက်ဟာကန့်ညင်မှုမရှိပါကြောင်းဘီနယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်းကကောက်ွယ်ဆွေးနွေးခဲ့ပါတယ
်တကယ်လို့ MCL ကသူကဘယ်သူမှသူမပေးဘူးသူစက်ရုံတော်အတွင်းမှာဒီစစ်သားအပြင်စက်ရုံကိုတက်စစ်သားပြည်တဲ့တက်စစ်သားအားကိုသူစက်ရုံတော်သူတောင်းနေဆိုလို့ရှိရင်ဒါကမိတ်ကျော်ညာချက်အရာခွေပြုံချက်တောင်းနေစရာမလိုဘူးဒီအမေကျော်ညာချက်ကဘယ်ကထွက်လာလဲဆိုတော့ဥပဒေကနေထွက်လာကျွန်တော်အနေနဲ့ကတော့ MCO ကြောင်းကြလိုက်ပါပေါ့ခင်ဗျားတို့ကြည့်တာပြည်နေမှာဟိုပြည်တော်စုဖြတ်စစ်ထားတော့မှာဟုတ်တယ်လားတရားဝင်ကြောင်းကြပြီးတော့တရားဝင်ကြောင်းကြလိုက်ပါဆိုတော့ပြီးတာပါဥပဒေနဲ့ညီအောင်လုပ်လိုက်ပါလို့ပြောပြီးရတာဒါမှခက်တယ်ပဲရှိတော့
MCL ဟာကြောင်းမီသွဲအစာအချားလောင်စာနဲ့လဲပတ်ဖို့ဒေသခံလူထုတွေကအကြမ်းကြမ်းစကြင်ကကွက်တောင်းဆိုလာခဲ့ပေမဲ့စက်ရုံကို2019ခုနှစ်ဧပြီလ3ရက်နေ့ကစီပေါ်ဖြစ်စတင်လဲပတ်ခဲ့ပေမဲ့ခွေပြုံးမိုက်မရှိဘူးလို့မုံမြင့်နယ်လွှတ်တော်ကလည်းအရေးယူပေးဖို့မဲခွဲဆုံးဖြတ်ခဲ့တာလည်းဖြစ်ပါတယ
်ဆက်ပြီးတော့ငေါ်ချမ်းခမြစ်ပေါ်မှာတိဆောက်မဲ့ရေကာတာတွေကတော့လောင်းတင်တုံရှင်းချောင်းခန်းကန်နဲ့ဂေါ်လန်ရေကာတာစီမံကိန်း၄ခုလို့ဖြစ်ပြီးတော့အဲ့ဒီရေကာတာတွေတိဆောက်မယ်ဆိုရင်ကြေးရွာပေါင်း16ရွာကလူဦးရေ4432ဦးလို့ကစိုးကျိုးခံစားရမှာဖြစ်တယ်လို့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်ကနေထုတ်ပြန်ထားပါတယ်။အချိန်နဲ့အပြည့်စုံကိုတော့အမိကနေစုစည်းထားပြီးတော့ နိုင်ငံရေးကနေတင်ဆက်ပေးထားပါတယ်
။ကချင်ပြည်နယ်ချီပွေမြို့နယ်ငွန်ချန်ခဒေသဟာဆိုရင်ကချင်မြို့နယ်စုတွေရဲ့ဘိုးဘွားဆင်ဆက်နေထိုင်လာခဲ့တဲ့ဒေသဖြစ်ပြီးသမိုင်းဝင်ဝင်နေတဲ့ရိုးရရင်ကျေးမှုတို့သိရှိရနေရဖြစ်တဲ့အတွက်ရေကရာစင်မန်ဂိန်းကိုမလိုလားဘူးလို့ချီပွေဒေသခံလူဖြစ်တဲ့ဦးဆောင်လွန်းကပြောပါတယ်
ကျွန်တော်တို့အခုဒီရေကတာစီမံကိန်းကြောင့်ကျွန်တော်တို့ပြောရမြပြောင်းရွှေ့ရမယ်ဆိုတော့ကျွန်တော်တို့ဒီဟာကိုသုံးဝလက်မခံပါဘူးเน
า
ะ
ဇေရခန့်တွေဟာငော့ချန်ကမြစ်ကိုအမိပြုပြီးနှစ်ရှည်ပင်တွေဖြစ်တဲ့တကြသီးပင်ဆိုင်ချင်းလေယာဉ်မြင်တဲ့ဆောင်ရွက်လုပ်ငန်းတွေကိုလုပ်ကန်ကြတာဖြစ်တဲ့အတွက်မြစ်ပေါ်မှာရေကရာတည်ဆောက်မယ်ဆိုရင်အဆက်မွေးဝန်းကျောင်းလုပ်ငန်းတွေစိတ်ခိုက်လာနိုင်တယ်လို့လဲချီပွေဇေရခန့်တော်တောင်လန်ကပြောပါတယ်
ကျမတို့ဒီငွေချောင်းဒေတာပဲဆိုဆိုလိုဒေတာပဲဆိုတောင်ဆောင်တွေများတယ်ဒီမြစ်ချောင်းတလျှောက်မှာပဲနော်မြစ်မြစ်ကမ်းဘေးလောက်မှာပဲနေနေမြင်နေတာရှိတယ်အဲ့ဒါကြောင့်ပြည်သူလူထုတွေကဒီမြင်နေပိုင်းမှာပဲတောင်ရလှုပ်ရှားတယ်လေဖော်ရှားတယ်ဒီလိုပဲဝမ်းစာရှာစားတာဖြစ်တာပေါ့ဒါကြောင့်မို့တကယ်လို့ရေကတာလှုပ်လိုက်ပြီဆိုတာတွေအကုန်ပျက်စီးသွားမှာဆုံးရှုံးသွားမှာ
ရေကတာတွေတိဆောက်မှာဆိုရင်ဒေတာခံတိုင်းတာတို့သက်သာမကမြန်မာနိုင်ငံလုံးအတွက်သဘာဝဘေးအန္တရာယ်ကြုံတွေ့လာနိုင်တဲ့အတွက်အေယာဝတီမြင့်ညမြင့်ဝမ်းပေါ်မှာတည်ဆောက်မဲ့ရေကာတာတွေကိုကန့်ကွက်ဖို့လိုအပ်တယ်လို့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက် KTNG သွေသွေးသွင်းမှုကုစကြီးကပြောပါတယ
်အကေကြီးမှာဒီရေကာတာတည်ဆောက်မဲ့နေရာကစကိုင်းငလင်ကျောပြတ်ရွေ့နဲ့ကီလိုမီတာ100ဝန်းကျင်လောက်တာရှိတယ်ဒီရေကာတာကျုပ်ပဲ့ခဲ့လို့ရှိရင်ကအင်မတန်မဆူရွားဖွယ်ဆူကျုပ်ပေါ်အနာကတ်အတွက်ဒီတကက်ကိုအင်မက်ဆူတွေကမြစ်အောက်ပိုင်းမှာရှိတဲ့လူတွေလည်းခန်းစားနေရမယ်
အေယော်ဒီမြင့်ရဲ့မြင့်လက်သက်မေခမ်းမြင့်ရဲ့အစည်းကချောင်းလက်သက်တခုဖြစ်တဲ့ငော့ချန်ကမြင့်ပေါ်မှာတည်ဆောက်မှာဖြစ်တဲ့ရေကရာစီမံကိန်း၄ခုကနေလက်စစ်သားအားမီဂါဝတ်3000ကနေ4500အထိတိုးချဲ့ထုတ်လုပ်ဖို့ရည်ရွယ်ထားရှိပြီးရရှိလာတဲ့စွမ်းရည်အများဆုံးအစိတ်ပိုင်းကိုလည်းပြည်ပကိုတင်ပို့ဖို့ဦးစီးထားခြင်းဖြစ်တယ်လို့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်ရဲ့အစည်းအဝေးကစားသမ်းမှာတွေ့ရှိရပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်။ရခိုင်ပြည်နယ်မောင်တော်မြို့နယ်တောင်ပိုင်းဒုံချင်ရသံကျေးရွာမှာနေမြင့်ရှင်လင်းရေလုံနေတဲ့လုံချုံရေးတပ်ဖွဲ့ဝင်တွေနဲ့အကြမ်းဖက်အဖွဲ့တွေအကြားအပြင်းထန်ပစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်။စုပအကြမ်းဖက်မှုတွေကူးစက်မလာအောင်မွန်ပြည်နယ်မော်လမြိုင်မြို့နယ်မှာလုံခြုံရေးအင်အားနဲ့ကြိုတင်စီမံမှုတွေလှုပ်ဆောင်ထားတယ်လို့မွန်ပြည်နယ်ဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။ထိုင်းနယ်စပ်ဒေသကစူးစီးထုတ်လွှင့်ပေးနေတဲ့တရင်သတင်းလွာကဏ္ဍကိုနားဆင်ခဲ့ကြရတာပါရှင်။အခုထုတ်လွှင့်ပေးနေတဲ့ည9:00ကနေ10:00အထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြပခြင်းည10:00ကနေ11:00အထိလိုင်းဒိုမီတာ32နဲ့50တို့ကနေပြန်လည်နားဆင်နိုင်ပါတယ်။ခုကြတာပြည်နေညပဲထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်မရှင
်ဟာကင်းအာမရဲ့ဘိုးချဲဒိုမီနီကန်သမ္မတနိုင်ငံကိုဖျက်ဆီးနေပြီးပြင်းအားဆင့်ငါးရှိတဲ့မုန်တိုင်းကြောင့်ထိခိုက်ပျက်စီးမှုတွေကြီးမားနေတယ်လို့မိုးလေဝသပညာရှင်တွေခန့်မှန်းနေပါတယ်မုန်တိုင်းဘိုးချဲဒိုမီနီကန်ကမ်းရိုးတန်းကိုကျော်လွန်သွားပြီဖြစ်ပေမဲ့လူပြင်းမုန်တိုင်းနဲ့မိုးသီးထန်မှုတွေဟာအသက်အန္တရာယ်စိုးရိမ်ရလောက်တဲ့အထိရှိနေတော့မယ်လို့အမေရိကန်မြို့သားဟာရီကင်းမုန်တိုင်းဌာနကပြောဆိုခဲ့တာပါတနအီကိုအပြင်းထန်ဆုံးလေတိုက်နှုန်း295ကီလိုမီတာနှုန်းနဲ့ဖျက်ဆီးတတ်ခဲ့တဲ့အာမာမိုဟာရီကင်းကြောင့်ဘာဘူလာကျွန်းမှာအနည်းဆုံးလူထုသေပြီးစိန့်မာတင်ကျွန်းမှာတော့လူရှိဦးသေဆုံးခဲ့ပါတယ်မြောက်ကိုရီးယားပေါ်နျူကလ িয়ার ဆန်တက်မှုတွေကြောင့်ကုလသမဂ္ဂလူညွန်ရေးကောင်စီကပိတ်ဆို့တံခါးမှုတွေတိုးမြင့်မယ်ဆိုလို့ရှိရင်တော့တရုတ်နိုင်ငံကထောက်ခံမှုပေးမယ်ကြောင်းပေကျင်းမြို့တော်မှာဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းတရုတ်နိုင်ငံကြားရေးဝန်ကြီးကပြောဆိုလိုက်ပါတယ်တခက်ရေးရမှုတွေနဲ့တစ်ချိန်တည်းမှာပဲတွစ်ဆုံဆွေးနွေးနိုင်တဲ့နည်းလမ်းတွေကိုလည်းကျင့်သုံးသင့်တဲ့ကြောင်းလဲနိုင်ငံကြားဝန်ကြီးဝန်ကြီးကအလေးထားပြောကြားသွားခဲ့တာပါမြန်မာနိုင်ငံကမတမင်ချင်းချင်းတွေကြုံနေရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာအင်းဒီကိုမိရှုနေတဲ့တပ်ပုံတွေအင်တာနက်အွန်လိုင်းပေါ်မှာပြန့်နှံ့နေရတဲ့ပတ်သက်လို့မှန်မှန်မှန်စုံစမ်းပေါ်ထုတ်အရေးယူမှဖြစ်တဲ့အကြောင်းအစိုးရတာဝန်ရှိသူတို့ကပြောဆိုလိုက်ပါတယ်မိရှုမှုဖုန်းကင်မရာနဲ့ရိုက်ကူးခဲ့သူစုစုကိုလည်းခရိုင်ရဲတပ်ပုံကစစ်ဆေးနေပြီးတပ်ပုံထဲမှာပါဝင်သူတွေကိုပေါ်ထုတ်ဖို့ကြိုးစားနေတဲ့အကြောင်းလဲနိုင်ငံတော်တာဝန်ခံရုံးပြောခွင့်ရသူဦးစောထီးက Facebook စာမျက်နှာမှာပြောဆိုခဲ့တာပါမွန်တော်မြို့နယ်ကကြေးရွာတစ်ခုမှာအင်းဒီမိရှုနေတယ်လို့ဆိုတဲ့တန်တရားဖြစ်ဆက်ရာတပ်ပုံတွေကတော့အင်တာနက်လူမှုကွန်ရက်တွေပေါ်မှာအကြီးအကျယ်ပြန့်နှံ့ခဲ့ပြီးမွတ်စင်တွေကကိုယ့်ဘာသာမီးတင်ရှုနေတာဆိုပြီးတော့လဲပြောဆိုနေရတာဖြစ်ပါတယ်ခင်ဗျာ
ကြာသာပြည်နဲ့ညပဲထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါ ဒီညစီစဉ်ထုတ်လွှင့်ရေးမှုကကိုရနိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Boyd Sonnet ဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့စီစဉ်တွေကို VOA မြန်မာပိုင်းစီစဉ်အင်တာနက်ဆာမျက်နှာ bamis.voanews.com မှာလည်းနှာစင်နိုင်ပါတယ်။နောက်ပတ်တောက်ကြနေမြန်မာပိုင်းစီစဉ်တွေကိုတော့လိုင်းဒိုမီတာ3249တို့ကနေတိုက်ရိုက်ဖမ်းယူနှာစင်နိုင်ပါတယ်ရှင်။ VOA ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးတူတင်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.